Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ23ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမောမှာ
မင်္ဂလာညချမ်းပါရှင်။ကျမကတော့စုမြတ်မောမှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကဒီစစ်ပွဲလွန်ဂါဇာဒေသရှေ့ရေးအတွက်အစီအစဉ်တွေကိုအစ္စရေးလုံခြုံရေးကက်ဘိနက်အဖွဲ့ကိုအဆိုပြုတင်ပြခဲ့ပါတယ်။ရုရှားဒီလူပုဂ္ဂိုလ်နဲ့လုပ်ငန်းအဖွဲ့အစည်းစုစုပေါင်း900ကျော်ကိုအမေရိကန်အစိုးရကတန်ခတ်အရေးယူလိုက်ပါတယ်။စစ်တွေမျိုးအခြေဆိုင် Western New သတင်းဌာနရဲ့သတင်းတောက်ဖိုးတီဟာကောကိုမြတ်သူထွန်းအသက်ခံခဲ့ရတဲ့ဖြစ်ရပ်ဆုံဆန်းမှုအတွက်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ကနိုင်ငံတကာအတိုင်းအဝိုင်းကိုတောင်းဆိုလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ပဲခူးတိုင်းညောင်လေးပင်တွေကကျင်းရွာတွေကိုစစ်ကောင်စီတပ်ကဘုံကျဲပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာကြောင့်ဒေသခံတွေအသက်ဆုံးပြီးတော့ဒဏ်ရာရမှုတွေရှိနေပါတယ်
။စစ်ကောင်စီကဒုံးနဲ့မိုင်းကျဲတာဘုံကျဲတာရောလက်နက်ကြီးနဲ့ပစ်တာတွေရောလူတွေရဲ့သေတယ်မှာပဲကင်းတွေနွားတွေရဲ့သေတယ်ရွာဖုံးကြောင်ဖျားရှိခိုးကြောင်တွေရောအကုန်လုံးပြာကြကုန်မှာပေါ့။
ကျောင်းလေးပင်ခရိုင်ဒေသခံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းနဲ့အတူစကိုင်းတိုင်းကလေးမြို့နယ်ထဲမှာစည်ရေးပရိပခတွေကြောင့်အရက်သားတေဆုံမှုတွေရှိနေတာနောက်စစ်မှုမထမ်းမနေရဥပဒေကြောင့်ထိုင်းမြန်မာနယ်စပ်ဖျားသုံးစုကနေထိုင်းနိုင်ငံထဲကိုဝင်နေတဲ့လူငယ်တွေဥယျာဉ်တိုးလာနေတာဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမဆုမျက်မွန်နဲ့ပြောပြပေးပါမယ်ရှင်
စစ်ပွဲလွန်ဂါဇာဒေသအတွက်ရှစ်ရေးအစီအစဉ်တွေကိုဒီအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကအစ္စရေးလုံခြုံရေးဝန်ကြီးအဖွဲ့ကိုအဆိုပြုတင်ပြခဲ့ပါတယ်။သူတင်ပြတဲ့အစီအစဉ်တွေကိုဒီ Times of Israel သတင်းစာထဲမှာဖော်ပြထားတာမှာတော့စစ်ပွဲတွေပြီးဆုံးသွားရင်ဂါဇာကို Hamas အဖွဲ့နဲ့ဆက်ဆက်နေတဲ့ပါလက်စတိုင်းတာဝန်ရှိသူ Hamas အဖွဲ့ကိုထောက်ခံတဲ့နိုင်ငံသားတွေမပါတဲ့ဒီအစိုးရအဖွဲ့ကအုပ်ချုပ်ရမယ်လို့ပြောထားပါတယ်။အကြမ်းဖက်မှုကိုအားပေးတဲ့နိုင်ငံကြားအဖွဲ့အစည်းတွေနဲ့လုံးဝပတ်သက်မှုမရှိဘဲအုပ်ချုပ်ရေးအတွေ့အကြုံရှိတဲ့ဒီဒေသခံတာဝန်ရှိသူတွေကဂါဇာကိုအုပ်ချုပ်ရမယ်လို့ဆိုထားပါတယ်။ဂါဇာကမ်းမြောက်ဒေသတွေမှာဟာမတ်အဖွဲ့နဲ့ဒီအစ္စလာမစ်ဂျီဟတ်လှုပ်ရှားသူတွေလုံးဝမရှိတော့မချင်းဖမ်းဆီးခံထားရတဲ့ဒဇန်ခန်တွေအားလုံးပြန်မလွတ်မချင်းအစ္စရေးစစ်တပ်ကတိုက်ခိုက်သွားမယ်လို့လည်းအစီအစဉ်မှာဝန်ကြီးချုပ်နတ်တန်ယာဟူကပြောထားပါတယ်။စစ်ပွဲတွေပြီးသွားရင်တောင်မှနောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေထပ်မဖြစ်လာအောင်လို့အစ္စရေးစစ်တပ်အနေနဲ့ဂါဇာဒေသထဲမှာအကန့်အသတ်မရှိလွတ်လပ်စွာလှုပ်ရှားမယ်လို့လည်းစီစဉ်ထဲမှာထည့်ထားပါတယ်။ဂါဇာမှာအကူအညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီဖြစ်တဲ့ UNRWA ကိုလည်းဖြတ်သိမ်းမယ်လို့ဝန်ကြီးချုပ်နတ်တန်ယာဟူရဲ့အစီအစဉ်မှာပြောထားပါတယ်။ UNRWA ဝန်ထမ်းတချို့2023အောက်တိုဘာ29ရက်ကတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့အစ္စရေးစစ်တပ်ကဆက်ဆွဲခဲ့တယ်လို့ကုလသမဂ္ဂကလည်းဝန်ထမ်းတချို့ကိုအလုပ်ဖြုတ်ခဲ့ပါတယ်။အခုလိုမျိုးဒီဂါဇာအနာဂတ်အစီအစဉ်တွေကိုဝန်ကြီးအစ္စရေးဝန်ကြီးချုပ်ကအဆိုပြုခဲ့ချိန်မှာပဲလူသားချင်းစာနာမှုအခွင့်အရေးတွေပို့ပေးနိုင်ဖို့ယာယီအပြစ်ခတ်ရရေးတန်တမာရေးရကြိုးပမ်းမှုတွေကိုလည်းအမေရိကန်နဲ့ဒေသရင်းနိုင်ငံတွေဆက်လက်ကြိုးပမ်းနေကြပါတယ်ရှင်။
ယူကရိန်းကိုရုရှားတို့ကျူးကျော်စစ်ဆာခဲ့တဲ့နှစ်နှစ်တင်းတင်းပြည့်တဲ့အချိန်မှာပဲအမေရိကန်အစိုးရကရုရှားအစိုးရနဲ့ဆက်ဆက်နေတဲ့လူပုဂ္ဂိုလ်နဲ့လုပ်ငန်းစုစုပေါင်း900ကျော်ကိုတန်ခတ်အရေးယူလိုက်တယ်လို့ဒီကနေ့ပဲအမေရိကန်ပြည်ထောင်စုကသတင်းထုတ်ပြန်လိုက်ပါတယ်။ဒီထဲထဲမှာရုရှားတိုက်ခိုက်ခံကောင်းဆောင်အလက်ဇီနာဗနီအကျဉ်းထောင်ထဲမှာတည်ဆုံးခဲ့ရမှုမှာတာဝန်ရှိတဲ့အာဏာပိုင်တွေလည်းပါဝင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနနဲ့ဗန်နာရေးရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်ယူကရိန်းကိုရုရှားတို့စတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့နှစ်နှစ်ပြည့်မဲ့ဖေဖော်ဝါရီလ24ရက်မနက်ဖြန်စနေနေ့ကျရင်လဲဆက်မှုထွန်းကားတဲ့နိုင်ငံကြီးတွေပါဝင်တဲ့ G7 အဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေအွန်လိုင်းမှာတွေ့ဆုံပြီးတော့ယူကရိန်းကိုကူညီထောက်ပံ့ရေးကိစ္စတွေကိုဆွေးနွေးကြဖို့ရှိပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံရဲ့ပင်လယ်နက်စိတ်ကမ်းမြို့အိုဒက်ရှာမှာရှိတဲ့စီးပွားရေးလုပ်ငန်းနေရာတနေရာကိုရုရှားတို့ရဲ့အဝေးထိန် drone ထိမှန်ခဲ့တာကြောင့်အဲ့ဒီနေရာမှာမီးလောင်ပြီးတော့လူ3ဦးထပ်မံတေဆုံးခဲ့တယ်လို့ယူကရိန်းအစိုးရအရာရှိတွေကပြောပါတယ်။ရုရှားဟာ drone 30ဒဇင်းနဲ့ယူကရိန်းကိုညာလုံးပေါက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အဲ့ဒီထဲက23ဒဇင်းကိုတော့ယူကရိန်းလေကြောင်းရဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြစ်ချပြီးတော့ဖျက်ဆီးနိုင်ခဲ့ပါတယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်ရှင
်ရုရှားနိုင်ငံရဲ့ဒီမဟာဗျူဟာမြောက်နျူကလ িয়ার အင်အား95ရာခိုင်နှုန်းကိုခင်မိတိုးတက်အောင်လို့လှုပ်ထားပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပြောကြားလိုက်ပါတယ်။ရုရှားနိုင်ငံတပ်မတော်နေအတွက်ထုတ်ပြန်ချက်မှာသမ္မတပူတင်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ В современном мире немало тревожных вызовов и рисков.Поэтому мощный потенциал, высокая
боевая готовность, сайт пузыря сайкхон мху ре анди ре мя ни да чаа Россия наиган лонжон ей твэ ин а си бидо асин мьен тонг пян тай кай най не сет дэт луат дэ лу пё тоа ра ба ланэт твэ кэм мяо лон ни да апа вэ ланэт гай тат хвэ ре ей ин а го кай маа сат лу тоа мэ лу лэ тамра путин га пё ба ре Россия сет дэт ани не гоун чаа ле чаа ей чаа тай кай най зван ре го кэм ми асин мьен аун лу дао чаа лон ни дэ лу лэ со ба ре မဟာဗျူဟာမြောက်နျူကလ িয়ার ဆိုင်ရာတပ်ဖွဲ့တွေရဲ့လက်နက်နဲ့စစ်သုံးပစ္စည်းတွေကိုခင်းမိအောင်အစ်စ်မြင့်တင်နေတာမှာ95ရာခိုင်နှုန်းပြီးစီးသွားပြီဖြစ်ပြီးတော့ရေဒတ်မှာနျူကလ িয়ার နဲ့တိုက်ခိုက်နိုင်စွမ်းကတော့100ရာခိုင်နှုန်းအစ်စ်မြင့်ထားပြီလို့လည်းဒီရုရှားသမ္မတကပြောကြားသွားပါတယ်။ရုရှားလေဒတ်မှာမှာယူထားတဲ့ဒီအတန်ထက်မြန်တဲ့နျူကလ িয়ার လက်နက်တပ်ဆင်ထိုင်တဲ့ဘုံကျဲလေယာဉ်တဲ့၄စင်းကိုလောလောလတ်လတ်လက်ခံရရှိထားချိန်မှာပဲအခုလိုပြောကြားခဲ့တာပါ။ဂျာတာပရင်းနေတော့ကပဲပို့ပြီးခင်မြောင်လှုပ်ထားတဲ့ TU-160M အတန်ထက်မြန်တဲ့ဘုံကျဲလေယာဉ်တစ်စီးပေါ်သမ္မတပူတင်လိုက်ပါစီးနင်းခဲ့ပါတယ်။ထိမ့်ချုံမောင်းနေရပို့လွယ်ကူပြီးပို့ဆိတ်ချရတဲ့လေယာဉ်ဖြစ်တယ်လို့ဒီနျူကလ িয়ার လက်နက်တပ်ဆင်ထိုင်တဲ့ဘုံကျဲလေယာဉ်တဲ့ကိုသူကအမွှန်းတင်ပြောကြားခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဟူစတန်မြို့ရဲ့အခြေဆိုင် Intuitive Machine Company ရဲ့စက်ရုပ်အာကာသယာဉ်ဟာလကဘာဘော်ကိုဒီကနေ့ကြာသပတေးနေ့မှာတော့အောင်မြင်စွာဆင်းသက်လိုက်နိုင်ပြီဖြစ်ပါတယ်။လကဘာရဲ့တောင်ဘက်ဝင်းရိုးစွန်းအနီးနားကိုအောင်အောင်မြင်မြင်ဆင်းသက်နိုင်ခဲ့တာဖြစ်ပါတယ်။ဒါဟာနှစ်ပေါင်း50ကျော်အတွင်းမှာအမေရိကန်ရဲ့အာကာသယာဉ်လကဘာကိုပထမဆုံးဆင်းသက်တာဖြစ်ပါတယ်။တမိုင်းမှာတော့အမေရိကန်ပုဂ္ဂလိကကုမ္ပဏီတစ်ခုကလွှတ်တင်တဲ့ပထမဆုံးအာကာသယာဉ်လည်းဖြစ်ပါတယ်။6666တက်ထားတဲ့စက်ရုပ်အာကာသယာဉ်ဟာဖလော်ရီဒါပြည်နယ်ကနေလွှတ်တင်ပြီးတော့သတင်းတစ်ပတ်ကြာလရဲ့ပတ်လည်ထဲကိုရောက်သွားပြီးတော့မြေပြင်ရဲ့ထိန်းချုပ်ရေးစခန်းနဲ့မိုင်ပေါင်း23,900အဝေးကိုအချက်ပြမီးတွေပြန်ပြီးတော့ပြခဲ့ပါတယ်။ဘီလီယံနာတထေကြီး Elon Musk ပိုင်တဲ့ SpaceX Company ရဲ့ Falcon 9ဒုံးပျံရဲ့ထိပ်ဖူးမှာတော့ Intuitive Machine Novice အာကာသယာဉ်ကိုလိုက်ပါလွှင့်ထူပြီးတော့ဒုံးယာဉ်ပြန်ပြီးတော့48မိနစ်အကြာကမ္ဘာမြေရဲ့139မိုင်လောက်ဝေးတဲ့နေရာမှာထိပ်ဖူးကနေခွဲထွက်ပြီးတော့လကဘာစီကိုဆက်ပြီးခီးနှင်ခဲ့တာဖြစ်ပါတယ်။1982ခုနှစ်က Apollo 17အာကာသယာဉ်လကဘာကိုဆင်းသက်ခဲ့ပြီးတဲ့နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်တဲ့ American အာကာသယာဉ်လကဘာကိုပြန်ပြီးတော့ဆင်းသက်နိုင်ခဲ့တာလည်းဖြစ်ပါတယ်ရှင်။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15453ညလိုင်းဒိုမီတာ 25 kHz 11803ညလိုင်းဒိုမီတာ 32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ February 23ရက်တက္ကသိုလ်ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။မြန်မာနိုင်ငံအပါအဝင်အီရန်၊ဆီးရီးယား၊ဂျူနီရှားနဲ့ယေမန်စတဲ့ပဋိပက္ခနဲ့အခက်အခဲတွေကြုံတွေ့နေရတဲ့နိုင်ငံတွေရဲ့စီးပွားရေးရှေ့လာလာနဲ့ပတ်သက်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ဘုတ်အဖွဲ့ကကြာတာပြေးနေတော့ကအလွတ်တဘောဆွေးနွေးခဲ့ကြပါတယ်။ February 22ရက်နေ့ကဆွေးနွေးပွဲနဲ့ပတ်သက်လို့ IMF ကအသေးစိတ်မပြောပေမဲ့ဒီနိုင်ငံတွေရဲ့ဗန္ဒိုင်းရေးဆိုင်ရာကိစ္စတွေသုံးသပ်ဖို့18လကျော်နှောင့်နှေးကြံ့ကြာနေတာကြောင့်အလွတ်တဘောဆွေးနွေးခဲ့တာဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။IMF အဖွဲ့ရဲ့ဒီ Article 4သတ်မှတ်ချက်အရနိုင်ငံတကာနိုင်ငံချင်းစီရဲ့စီးပွားရေးကြံ့ခိုင်မှုဗန္ဒာရေးနဲ့ငွေကြေးဆိုင်ရာအခြေအနေယင်းနှိမ့်ညွတ်နယ်မှုနဲ့သက်ဆိုင်ရာအချက်လက်တွေကိုနှစ်စဉ်သုံးသပ်ရတာဖြစ်ပါတယ်။မြန်မာနိုင်ငံအခြေအနေဟာဆီးရီးယားနိုင်ငံလိုစီးပွားရေးဆုပ်ယုပ်မှုနဲ့နိုင်ငံရေးတည်ငြိမ်မှုကင်းမဲ့တဲ့အနေအထားမှာအခက်အခဲမျိုးစုံနဲ့လုံးမနေရပြီးတော့ပြန်လည်အားကောင်းလာအောင်လုပ်ဖို့အရေးတကြီးလိုအပ်နေတယ်လို့ IMF အရာရှိတွေစောင့်ကြည့်လေ့လာနေတဲ့အကြောင်းဟောင်ကောင်အခြေစက် BNN Online သတင်းမှာဖော်ပြပါတယ်။စစ်တပ်ကအာဏာသိမ်းပြီးကလေးကမြန်မာနိုင်ငံတွင်မှနိုင်ငံသားယင်းနှိမ့်ညှို့နှံမှု၈နှစ်အတွင်းမှာအနိုင်ဆုံးရောက်ခဲ့တယ်လို့စီးပွားရေးဆုပ်ယုပ်မှုတွေကြုံရမယ်ဆိုတာကို IMF က2022ခုနှစ်ထဲကကြိုတင်တတိပေးထားပါတယ်မြန်မာနိုင်ငံရဲ့အခြေအနေမြေရာတဲ့အတွက်လည်းမြန်မာနိုင်ငံနဲ့ပတ်သက်လို့အချက်လက်ရှာဖွေတာမျိုးကိုအောက်ခြေအဆင့်မှသာလုပ်နိုင်တယ်လို့လည်း IMF အရာရှိတွေကပြောထားပါတယ် IMF အဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံတွင်ဆင်းရဲနွမ်းပါးမှုရှော့ချရေးနဲ့အလုပ်ကိုင်အခွင့်အလမ်းတွေဖန်တီးရေးအတွက်ကိုငွေကြေးထောက်ပံ့တဲ့လုပ်ငန်းတွေမှာအဓိကပံ့ပိုးဆောင်ရွက်နေတာပါကမ္ဘာပံကတော့2024မတ်လအထိခန့်မှန်းချက်တွေအရမြန်မာနိုင်ငံစီးပွားရေးတိုးတက်မှုဟာ100ကိုင်နှုန်းချက်ဒေါ်လောက်သာရှိမယ်လို့သုံးသပ်ထားပြီးတော့လက်နက်ကိုင်ပဋိပက္ခတွေအပြင်ကြက်ငွေမတည်မငြိမ်ဖြစ်နေတာငွေကြေးဖောင်းပွတာတွေနဲ့ကုန်စည်စီးဆင်းမှုအဟန့်အတားတွေရင်ဆိုင်နေရတာကိုထောက်ပြပါပါတယ်ရှင်
ရခိုင်ပြည်နယ်စစ်တွေမြို့အခြေဆိုင် Western News သတင်းဌာနရဲ့သတင်းတောက်ဖိုးတီဟာလို့ခေါ်တဲ့ကိုမြတ်သူထွန်းမကြသေးခင်ကအသက်ခံရတဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့နဲ့နောင်အလားတူတပ်ဖြတ်မှုတွေမဖြစ်အောင်စစ်ကောင်စီကိုဖိအားပေးဟန်တားဖို့နိုင်ငံတကာအတိုင်းဝိုင်းကိုနယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ကတောင်းဆိုလိုက်ပါတယ်ကိုမြတ်သူထွန်းဟာ2021ခုနှစ်ဖေဖော်ဝါရီလမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာမြန်မာနိုင်ငံမှာအသက်ခံခဲ့ရတဲ့ပြင်ဆင်မှောက်သတင်းနောက်ဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါရှိပါတယ်။ DPP သတင်းဌာနအတွက်လည်းသတင်းပေးပို့နေတဲ့ကိုမြတ်သူထွန်းကိုပုံမှန်95ကာကြီနဲ့2022ခုနှစ်စက်တင်ဘာမှာဖမ်းဆီးခဲ့ပြီးတော့ရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်တပ်ကဖမ်းဆီးထားတဲ့အချိန်မှာပြစ်ဒဏ်ခံခဲ့ရတာလို့ Western News သတင်းဌာနအယ်ဒီတာကသတင်းသမားများကာကွယ်ရေးအဖွဲ့ CPJ ကိုပြောဆိုထားပါတယ်။ကိုမြတ်သူထွန်းရဲ့ခန္ဓာကိုယ်ပေါ်မှာကြည်စံရနဲ့အတူညှိမှန်းနှိပ်စက်ထားတဲ့ဒဏ်ရာတွေလည်းတွေ့တယ်လို့ရခိုင်တပ်တော် AA ကပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်တပ်တော် AA ကစစ်ကောင်စီရဲ့ချင်းမြန်တပ်ရင်း389ဖေဖော်ဝါရီလ5ရက်နေ့မှာဝင်ရောက်စီးနှင်းချိန်မှာအဲ့ဒီတပ်ရင်းရဲ့ဘုံခိုခြင်းနဲ့မှာကိုမြတ်သူထွန်းရဲ့ရုပ်အလောင်းနဲ့အတူတခြားနိုင်ငံရေးကြောင့်အဖမ်းခံထားရတဲ့သူတွေရဲ့ရုပ်အလောင်းတွေကိုပါရှာဖွေတွေ့ရှိခဲ့တယ်လို့အေးရခိုင်တပ်တော်ကပြောထားပါတယ်။သတင်းသမားတွေကိုနှိပ်စက်ညှဉ်းပန်းပြီးတော့ကြောက်ရွံ့အောင်လို့အကြမ်းဖက်ချင်းချောက်တဲ့လုပ်ရအဖြစ်နဲ့ RSF ကအပြစ်တင်ရှုံချထားပြီးတော့နောင်အလားတူတပ်ဖြတ်မှုမျိုးမဖြစ်အောင်လို့စစ်ကောင်စီကိုဖိအားပေးဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်
။ရုရှားစစ်တပ်ရဲ့ဒီထောက်ပံ့ရေးအလုပ်ထောက်ပို့ရေးအလုပ်တွေမှာဒီအလုပ်လုပ်နိုင်ဖို့အတွက်စည်ရင်းပေးဝင်ရောက်နေတဲ့အိန္ဒိယနိုင်ငံသားတွေရှိတယ်ဆိုတာကိုအိန္ဒိယနိုင်ငံသားရဲ့ဌာနကအတည်ပြုပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ဆစ်ပစ်နေတဲ့ဒီရုရှားနယ်စပ်မြို့တွေမှာပိတ်မိနေတဲ့အိန္ဒိယနိုင်ငံသား15ယောက်လောက်ရှိတယ်လို့ The Hindu သတင်းစာမှာဗုဒ္ဓဟူးနေ့တုန်းကဖော်ပြခဲ့ပြီးတဲ့နောက်မှာအစိုးရကခုလိုတုံ့ပြန်တာပါ။အိန္ဒိယလူမျိုး3ယောက်ထံမင်းကိုရုရှားစစ်တပ်နဲ့အတူအတင်းဝင်တိုက်ခိုက်တယ်လို့လည်းသတင်းထဲမှာပြောထားပါတယ်။တိုက်ခိုက်ရေးပိုင်းမှာအိန္ဒိယလူမျိုးတွေပါဝင်နေဆိုတာကိုတော့ဒီအိန္ဒိယနိုင်ငံသားရဲ့ဌာနကအတည်မပြုပါဘူး။ရုရှားစစ်တပ်ထဲကထောက်ပို့ရေးအလုပ်တွေမှာအလုပ်လုပ်ဖို့ရုရှားစစ်တပ်ထဲဝင်နေအိန္ဒိယနိုင်ငံသားတချို့ရှိတယ်ဆိုတာကိုတော့သိထားတယ်လို့ဒါနိုင်ငံသားရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။သူတို့ကိုတတ်မှတ်ချိန်တဲ့ဆော်ပြီးတော့ပြန်ခွင့်ပြုဖို့အတွက်သက်ဆိုင်တဲ့ရုရှားအာဏာပိုင်တွေနဲ့လည်းအိန္ဒိယတန်ရုံပုံမှန်ဆက်သွယ်ဆွေးနွေးနေတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။အိန္ဒိယနိုင်ငံသားအလုံးအနေနဲ့သတိနဲ့နေပြီးတော့ပဋိပက္ခနဲ့ကင်းအောင်နေဖို့လဲဒီအိန္ဒိယအစိုးရကတိုက်တွန်းထားပါတယ်။ဒူဘိုင်းအခြေစိုက်စစ်သားစုဆောင်ရေးအဖွဲ့တခုကလစာကောင်းကောင်းနဲ့ရုရှားပတ်စပို့ရမယ်လို့ကတိနဲ့အိန္ဒိယနိုင်ငံသားတွေကိုစုဆောင်းနေတဲ့အကြောင်း The Hindu သတင်းစာကရေးသားပါတယ်။အဲ့ဒီမျှော်လင့်ချက်နဲ့မော်စကိုရေကိုရောက်သွားသူတွေကိုလက်နက်နဲ့ခဲယမ်းတွေဘလို့ကင်တွေတုံးလို့ရတယ်ဆိုတာရုရှားစစ်တပ်ကတင်နှပ်ပေးပြီးတော့ဇန်နဝါရီလရဲမှာ Shift တန်းကိုဆေးလွတ်ခဲ့တယ်လို့သတင်းစာထဲမှာဖော်ပြခဲ့ပါတယ
်။သောကြညာရဲ့ထိတ်တဲရောက်တဲ့တွင်ကိုမဆုမျက်မှောင်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ပဲခူးတိုင်းထဲမှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်လို့အရက်သားတေဆုံးမှုတွေရှိနေတဲ့သတင်းကိုတင်ပြပေးကြပါမယ်။ပဲခူးတိုင်းထဲကကြေးရွာတွေကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံတအူးတေဆုံးပြီးတော့ငါးဦးထပ်မင်းတန်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ပေးဆောင်ပြည်သူတိမ့်နဲ့ချီပြီးတော့ရှိနေတဲ့ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်ဟာတိုက်ပွဲတွေမှာသူတို့ရှုံးနေတဲ့အချိန်တိုင်းအပြစ်မဲ့တဲ့အရက်သားပြည်သူကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တယ်လို့စစ်ပေးဆောင်ပြည်သူတွေက VOA ကိုပြောပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ပြည်ရင်နဲ့အတော်များများနေထိုင်နေတဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်မုံမြို့နယ်ကကြေးရွာတွေကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့လက်နက်ကြီးနဲ့လည်းပစ်ခတ်တာကြောင့်လူသေဆုံးခဲ့ရတယ်လို့ထိခိုက်ဒဏ်ရာရကြတဲ့အပြင်အဆောက်အဦတွေမီးလောင်ပျက်စီးခဲ့ရတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။ပဲခူးတိုင်းကျောင်းညောင်လေးပင်ခရိုင်ထဲမှာမာရဲ့ဒီ18ရက်နေ့ကနေတော့ဒီ22ရက်နေ့ကြီးပေါ့စစ်ကောင်စီကဒုံးနဲ့မိုင်းကျဲတာဘုံကျဲတာရောလက်နက်ကြီးနဲ့ပစ်တာတွေရောလူပြည်ရဲ့ပေတယ်မာရဲ့ပဲကင်းတွေနွားတွေရဲ့ပေတယ်ရွာဖုံးကျောင်းဖျားရှိကိုကျောင်းတွေရောအကုန်လုံးပြကြကုန်မှာပေါ့လေကျောင်းတက်ခိုင်းမှုကမာ22ရက်နေ့က22ရက်နေ့နနက်ပိုင်းမှာမာရဲ့ sorting မျိုးနေပေါ့ကျွန်တော်တို့ทีวาถ่าจี้หว่าอูแจ๊ดไจ๋เลยเนี่ย2จิ๋งลาอีบုံชิดลงเจ๊ยามาเอ๊ะมาพะยาชิโกจองเนาะณีเอ็งยออกงเป็ดซี้กုံน่ะวะณีเอ็งอ่ะ4ลงเป็ดซี้อ่ะพะยาชิโกจองจองเป็ดซี้อ่ะวะ
สิตองเมียนวันเดต้าတွင် KNL กินမျိုးသားลุ่มหยอดยีตက်มารออะเพียงมหาเมฆตက်ติเนี่ยสิกกองสีจาไตปวยดิผิดปวานี่ดาล่ะเนฉีจาแก่ดาผิดปีจี้หว่าเดต้ากันอตอมะๆหาตะชาเดต้าริมาถั่วปี้ติ้งช่องนี่จาดาบาตะชูก็တော့နေအိမ်ထဲမှာပဲနေထိုင်ရင်စစ်ကောင်စီဘက်ကပြစ်ခတ်ရမှာအခုလိုမျိုးထိခိုက်ဒဏ်ရာတွေရခဲ့ကြတာပါ
ဒီကြောက်တော့အမအခုလောဆယ်တော့ပြည်ကြတော့လက်နက်ကြီးပြစ်လို့ပြည်ကြတော့တယောက်ရှိတယ်ကျွန်တော်က၃ယောက်တော့တန်ရရမှာသုံးသုံးယောက်ဆုံးရှူပါစီလက်ကြံနေပြစ်ခဲ့တာမှာလက်နက်ကြီးသုံးသုံးပြစ်လို့လက်တက်ကြီးကြေးရွာမှာကြာပြီးတော့ပောက်ကွယ်ပြီးတော့ရွာသားဥစိန်လားတယောက်ပြည်တယ်နောက်ဥသိန်းလွင်60နှစ်မတန်းရွှေ45နှစ်မောင်အာကာဆုံးကကလေးက9နှစ်သူ့သုံးကတန်ရရမှာနေအင်ဒီရဲ့ပြက်စီကုန်တာပေါ့ဒီဘာထဲမှာအနေချင်းတော့ကြံတာကြံတဲ့လူပဲထိနေတာပေါ့ဒီဘာထဲမှာအကုန်လုံးကျွန်တော်တို့ဒီဘုံညွတ်နေဒီ onso သိရွာတန်းလူလူရှိတော့ကြံလဲ50ဦးဒါ50ဦးပဲကြံတဲ့လူတော့မထိနေရဘူးက
အခုဆိုရင်ဒေသရင်းမှာကရင်စစ်ဘေးရှောင်သူတွေတောင်းတဲ့ချီရှိလာပြီးစစ်ကောင်စီအနေနဲ့တိုက်ပွဲတွေရှုံးတိုင်းမှာဒေသခံလူလူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာကိုခံရတယ်ဆိုပြီးကရင်ငင်းငယ်ရဲ့အထောက်ကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကလည်းပြောပါတယ
်အချိန်နေထားမှာဆက်ဆက်ဆက်နေတယ်မှာတောင်းချောက်ကိုရှုံးနေတဲ့ဟာလည်းအာရင်းနေနေဟာပေါ့ကွာသူတို့နေနေကလက်နဲ့ကြီးတဲ့ဒီနေနဲ့ပဲပုံပုံလုံးမှဟိုလှုပ်ဆောင်ပါလေနေသားမျိုးရှိတယ်ဆိုကြမလို့ပါခင်ဗျာဒီကလည်းပို့ဆိုးလာလို့ရှိတယ်ခင်ဗျာဟိုကတောင်းချောက်ပေါ့ကွာအတက်ဝင်းဖြစ်တဲ့ကောင်ကဆက်ဆက်ရဲ့အခက်ကလူသူပုံရဖြစ်လာတယ်ဟာ
ကရင်မျိုးသားစီယုံ KNU ထိန်းချုပ်တဲ့ခရိုင်ခုနှစ်ခုမှာစစ်ကောင်စီအာဏာသိမ်းလိုက်တဲ့သုံးတတာကာလအတွင်းမှာစစ်ဘေးရှောင်ပြည်သူ9သိန်းကျော်ရှိသွားပြီဆိုပြီး KNU ကထုတ်ပြန်ထားပါတယ်ဒါဟာနှစ်ဖက်တိုက်ပွဲတွေအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံတွေထိခိုက်သေးဆုံးရပြီးတဲ့နောက်ရွာလုံးကျွတ်ရွှေပြောင်းခဲ့ရတာတွေရှိခဲ့တယ်ဆိုပြီးကရင်ငင်းရဲ့အထောက်ကူပြုကွန်ရက်ကလည်းပြောထားပါတယ်ရှင်
ဒါကတော့ပဲခူးတိုင်းတွင်စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေလို့အရက်သားတေဆုံမှုတွေရှိနေတဲ့သတင်းကို VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲစကိုင်းတိုင်းကလေးမျိုးဘက်မှာလည်းတိုက်ပွဲတွေပြင်းထန်ပြီးတော့အရက်သားပြည်သူတချို့အသက်ဆုံးခဲ့ရတဲ့သတင်းကိုတင်ပြပေးကြပါတယ်စကိုင်းတိုင်းကလေးမြို့နယ်စစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်ပြီးတော့တိုက်ခိုက်တာကြောင့်စစ်ရေးကတော်တော်လေးတင်းမာနေပြီးတော့အရက်သားပြည်သူတေဆုံတာရှိခဲ့တယ်လို့ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေစစ်ဘေးတိမ်းရှောင်နေရပါတယ်။စကိုင်းတိုင်းပလဲမြို့နယ်ဘက်မှာလည်းစစ်ကောင်စီကနေမြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ကျေးရွာဆယ်ရွာထက်မနည်းကပြည်သူတွေဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်။စကိုင်းတိုင်းတွင်ကတိုက်ပွဲအခြေအနေစစ်ဘေးရှောင်နေတဲ့အနေအထားတွေကိုသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းကလေးမြို့နယ်တွေကစစ်တပ်တပ်ဆွဲထားတဲ့လေးနေရာတဲ့မင်းကိုဖေဖော်ဝါရီလ27ရက်ကကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ချိန်မှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကလေးမြို့ပေါ်ရပ်ကွက်ကနေအိမ်တွေအပေါ်လက်နက်ကြီးကြီးကျပြီးအရသာတချို့သေဆုံးခဲ့တယ်လို့တချို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တိုက်ပွဲပြင်းထန်လာတဲ့အချိန်မှာကလေးမြို့တောင်ပိုင်းနဲ့မြောက်ပိုင်းကကျေးရွာတွေဘက်ကိုမြို့ပေါ်မှာရှိတဲ့စစ်တပ်တပ်ဆွဲထားတဲ့နေရာတွေကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံ9000နီးပါးလဲထွက်ပြေးတင်းရှောင်နေရတယ်လို့စစ်ဘေးရှောင်ကူညီနေသူတဦးက VOA ကိုအခုလိုပြောပါတယ
်။ကလေးမျိုးမွန်းလိုက်ရက်ကွက်ကပေါ့နော်။အိမ်ပေါ်ကိုကျွန်တော်စစ်ကောင်စီဘက်ကပြလက်နက်ကြီးကြလို့ပြည်သူ3ဦးဆုံးသွားတယ်4ဦးဒဏ်ရာရတယ်ကြ။ပြီးကလေးမျိုးပိုင်းပေါ့နော်။ကလေးမျိုးပိုင်းလက်ပံချောင်းဘက်ကိုလက်နက်ကြီးနဲ့ထိုးလို့ကျွန်တော်တို့လက်ပံချောင်းမှာရှိတဲ့ပြည်သူတွေနောက်ထပ်ကျွန်တော်တို့ဒီပြည်တော်သားကျွတ်မှာရှိတဲ့ပြည်သူတွေတော်တော်လေးထိခိုက်ဒဏ်ရာရကြ။ကလေးမျိုးပိုင်းမှာအခုကျွန်တော်တို့ဒီကပြည်သူ့ကော်မတီကဆင်းရဲနာက3လင်းညနာကဖွင့်ထားသောကလေးမျိုးပိုင်းဖက်မှာဆိုတော့အနည်းဆုံးရွာ300ထပ်ပြေးတင်းချောင်ရတယ်ဗျ။ဒါတော့ကလေးနဲ့တောင်ပိုင်းမှာကျတော့ဒီကလေးမျိုးပြင်ရပေါ့နော်။စီးဆန်ကျေးရွာရှိမယ်၊စကန့်ကျေးရွာရှိမယ်၊ရှာတော်ကျေးရွာ၄အင်စု3အင်စုညောင်းစုံပေါ့နော်။အဲရွာ600 900လောက်ကဘေးလက်ကွင်းရွာကျေးရွာကိုထပ်ပြေးတင်းချောင်နေရကြ။ခက်မှန်းချီဆိုကျွန်တော်ပြည်သူ5000ကျော်ထပ်ပြေးတင်းချောင်နေရတယ်ဗျ။
ကာကွယ်ရေးတပ်ဖွဲ့တွေဟာစစ်တပ်တပ်ဆွဲထားတဲ့နေရာတွေဖြစ်တဲ့ကလေးမြို့မြို့လာရက်ကွက်ကလေးနိပညာကောလိပ်နဲ့ကလေးမြို့တောင်ပိုင်းစင်ကြေဘုံအရက်ကစက္ကန့်ကျေးရွာနဲ့ကလေးမြောက်ပိုင်းကကံကြီးကျေးရွာဂိတ်စခန်းတွေကိုတက်ခတ်ခဲ့ပြီးကံကြီးကျေးရွာကိုသိမ်းပိုင်နိုင်ခဲ့တယ်လို့မြေပြင်စီးရေးအခြေအနေသိရှိသူတွေကပြောပါတယ်။နောက်ရက်တွေမှာတော့တိုက်ပွဲတိတ်မပြင်းထန်တော့ပဲပစ်ခတ်မှုအနည်းငယ်သာရှိပေမဲ့စစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်ခဲ့သေးတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်ကလေးမျိုးပေါ်မှာလူအသွားအလာနှေးပါသွားပြီးစစ်တပ်ကအင်အားအများပြားနဲ့ကင်းလဲ့နေတာရှိတယ်လို့မြို့ကန်တွေကပြောပါတယ်။ဒါကတော့ကလေးမျိုးနယ်တွေကအခြေအနေတွေပါ။ပလဲမျိုးဘက်မှာဆိုရင်လည်းမြို့ပေါ်မှာတပ်ဆွဲထားတဲ့စစ်တပ်ဟာကြေးရွာတွေဘက်မှာဒီကနေ့အထိ9ရက်ကြာနေမြေရှင်းလင်းနေပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ကလေကြောင်းကနေပစ်ခတ်ရတဲ့အထိပြင်းထန်ခဲ့ပါတယ်။နေမြေရှင်းလင်းရေးအတွင်းဒေသခံတချို့လည်းဖမ်းဆီးခံခဲ့ရတယ်လို့ပလဲမြို့နယ်တဲကအခြေအနေနဲ့ပတ်သက်ပြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူဦးကအခုလိုပြောပြပါတယ
်။ကျောင်းထိုးလာတာက18ရက်နေ့ကထိုးလာတော့18ရက်နေ့မှာပလဲအနောက်ဖက် ยากงเนี่ยที่เรียนเนี่ยกูงเนี่ยแล้วนั่นจะเลยมาก็วิ่งฟุตฟุตเนี่ยใช่ใช่ที่เรื่องมุ่งเชื่อเราที่เรื่องมุ่งแต่ก็ต้องคุยเชื่อกันมาตุลาการที่ใกล้จะส่งมาเราเนี่ยเรื่องจะกูแล้วเนี่ยนั่นเสียเนี่ยจะรอจังเวงกูทุกชาติกูเนาะลูกจีนเราจะอะไรมาเราอยากใช้ตรงเนี่ยเราไม่ได้รู้เรื่องอะไรเนี่ย
อันนี้เราต้องเรียนภาษาการเรียนเราจะง่ายละมันจะง่ายละจะรู้ว่าสิ่งเหล่านี้เอาไปอ่านเนาะเพราะเราเรียนอันนี้ก็เลยที่เราจะต้องตัวมันต้องเยอะอย่างที่เป็นนิทานเลยชอบคุยอย่างนี้ย้อนเรื่องวันนั้นไปเลยพอตัวคนมันตัวนั้นจะรู้มันมันย้อนอะไรมาจ้ะสิ่งต่างๆเนี่ยมีสิ่งเหล่านี้ด้วยเปลี่ยนมีเนี่ยก็มีแต่เป็นอุโบมจิโกนอกันกับย้อนเราต้องย้อนเนี่ยมีอยู่อาศัยที่อยู่อาศัยอะไรมันเนี่ยก็ท่านนี้จีเรดีต่างกันเนี่ย เป็นเรื่องยาต่อตาวนี่เรื่องทวีเต็งเซาหนี้จ่ายอะไรเลสิจิมังก็เปล่าเราอยากดูยาตาเรื่องเต็งเซาหนี้เรื่องด้วยอันนี้ยาเนี่ยอันนี้เด็กก็สามสิบเนี่ยต้องเซาหนี้กูสิ่งที่ทักคนเนี่ยพิสูจน์ที่จะสวดทาร์เรซีบิวกงจีวาร์เรื่องเต็งเซาหนี้เรื่องโอ้ช่วยพูดอะไรกับพี่ว่าอะไรครับเนี่ย
ถ้าการรอสกายได้กลิ่นมิวเนเรมาสิ่งที่จะสวดทาร์เรนี่อะไรกูก็คือจะพูดอะไรกับวิญญาณที่เข้าใจสิ่งที่พี่พี่ขาริจามาอยากได้ที่สมุชิเรตเรียนกูจะเอาเวลาเตรียมจะไปเกล้าพี่บาร์เรชินสับปีรอลุงเอตโตรมยามยาเอ็นนี่จิมบะกูทักความบูจูซานิจาร์เรชินิกูเตรียมจะไปจามาเร ยามานี่เงี้ยมาสิ่งของสิ่งเสื่อมมุ่งมั่นมันเนี่ยอุบลีพิจารณาไปเอเยอร์วิจารณ์ลุงเอตโตรมยามยาเอ็นนี่จินทายนี่เงี้ยป่าวเอ๋ที่ตาเรนนี่เงี้ยนี่กูทักความบูจูซาลานิจาบาร์เอ๋ที่ดินประเทศมาเบ๋พี่อาต้องสูบกันเอ๋ทายเนี่ยจะกูพิจารณาวิญญาณเดลุงเอเยอร์จักก้าอาซาลาวอาซาลาวมีอะไรลูกที่ตาคันนี่ก้าวิวเอ๋กูพิจารณาเอ๋ที่ยังวันหลังจากงานนี้ทักความเรื่องดูสิ่งลูกที่ยังไม่มองคู่หลังจากงานนี้จะเส้นตัวเรื่องดูเรื่องสิ
အခုသတင်းပတ်ထဲမှာသတိသာသာပုံများလာတယ်လို့ဖျားသုံးစုကိုပြေးဆွဲနေတဲ့ကာသမားနယ်မြို့ကန်တွေကပြောပါတယ်အများစုကလူငယ်တွေဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကစစ်မှုမထမ်းမနေရဥပဒေထုတ်ပြန်ပြီးတဲ့နောက်အရွယ်ရောက်ပြီးလူငယ်အများစုဟာ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထဲဝင်ဖို့စီရင်ပေးကြတဲ့သူတွေရှိတယ်လို့ထိုင်းပါဝင်အိန္ဒိယနိုင်ငံတွေကိုထွက်ခွာဖို့ကြိုးစားလာကြတာတွေလည်းရှိပါတယ်အခုအခါမှာဖျားသုံးစုမျိုးကိုလာတဲ့ကားအစီးရေကတရက်ကိုဒါဇင်နဲ့ချီဝင်ရောက်လာနေတယ်လို့ဖျားသုံးစုဒေသခံကပြောပါတယ
်။ဦးဒီပတ်ကံကောင်ကလည်းတော်တော်လေးများဖျားသုံးစုတွေကိုတစ်နေ့တစ်နေ့ဝါဆယ်ကြီးချက်ချော်လောက်တော့ဒီအပြည့်ကတက်တယ်နေတယ်လေ။အဲ့ဒီမှာကျတော့ဒီကျွန်တော်တို့မျိုးအဝင်မှာကျတော့နိုင်ငံတကာစစ်ပေါ့ပြသွားဘူးလေ။မင်းများရောသူတို့ပြန်ပြီးတော့ခွင့်ပြုပြီးတော့ပြသွားတယ်မျိုးတွေဝင်လာ။တချို့တွေကလည်းအထဲကိုသွားတယ်။တချို့တွေကလည်းအထဲမသွားဘဲအဲ့ဒီမှာပဲဆန်ရငါပြောနေထိုင်ကြတော့ပေါ့နော်။ဒီကြီးတဲ့ခါကျတော့အဲ့ဒီကစင်ကဥပဒေတက်တဲ့ခါကျတော့သူတို့ဒီစင်ကဟိုလိုက်လာပါစီကလည်းပြိမကြောက်လို့ပေါ့နော်စင်ကမျိုးခေါ်နေကြောက်လို့သူတို့ပြိလိုက်ကြတာဒီနေ့တွေတော်များတော့ပြည
်မုံမီနယ်မှုတို့မြို့နယ်ကနေကရင်ပြည်နယ်ဖျားသုံးစုမြို့ကိုပြေးဆွဲနေတဲ့ကာသမာတူကအခုရက်ပိုင်းတွင်မှာကိုပဲတရက်ကိုအနည်းဆုံးလူ1000ကျော်လောက်ဖျားသုံးစုကိုဝင်ရောက်နေတယ်လို့ပြောပါတယ
်တရက်ကို1000ကျော်လောက်တက်3လလောက်အဲ့လောက်မှမများဘူးအခုဒီလိုအမိုက်ထောက်ပြီးတဲ့နောက်ပိုင်းမှာလည်းပုံများလာ။များလာများလာပြီးတော့ဒီအခုတော့လည်းကြံ့ရော။လေးရတည်းရဲ့လေးရတည်းရဲ့အင်းရော။ပြောဆိုတော့လမ်းကြောင်းတွေကမကောင်းဘူး။အဲဆိုရော။ငုံနေတယ်လည်းပပကပဝင်တော့ဆက်လာရတာပဲ။ဒီဆက်လာကဒီဆက်ရောက်သွားလို့ရှိရဲ့ဒီမသိကျေဒီနဲ့သူချိန်တူရသူအစီကြီးလားမကြီးလားတော့မသိတွားကြတာပဲ။အဲလေကောင်းဆုံးကအဆက်မပါဘူးဘာကမိလာမား။ချို့လည်းရှိတယ်ချင်းဘာကများ
လက်ဆက်ဖြတ်ကျော်လမ်းကြောင်းအခြေအနေမကောင်းလို့ဒီနှစ်ရက်အတွင်းမှာလူနေနေပါသွားပြီမဲ့လို့လူငယ်တွေဝင်လာနေစေဖြစ်တယ်လို့လည်းပြောပါတယ်။အများစုကချင်းရှမ်းစားတဲ့မြန်မာပြည်အထက်ပိုင်းကလူတွေများတယ်လို့ပြောပါတယ်။ဖျားသုံးစုမျိုးကိုဝင်လာတဲ့ခီးသွားတွေဟာပွဲစားနဲ့ချိတ်ပြီးလာကြတာဖြစ်ပြီးအများစုကတရားမဝင်မှောက်ခိုးလမ်းကြောင်းကနေထိုင်းနိုင်ငံတွေကိုဝင်လာကြတာပါ။အဲ့ဒီလိုသွားလာနိုင်ဖို့အတွက်ပို့ဆောင်ပေးတဲ့သူတွေကိုတဦးအတွက်မြန်မာငွေ15သိန်းကနေသိန်း90ဝန်းကျင်အထိပေးရပါတယ်။ဖျားသုံးစုတင်တာမဟုတ်ပဲမြောက်ပြည်မဲဆောက်ဘက်ကနေလဲလူငယ်တွေအတော်များများထိုင်းနိုင်ငံတဲကိုဝင်ရောက်နေကြတာပါရန်ကုန်ထိုင်းတပ်ရုံးမှာဆိုရင်လဲရပ်ပိုင်းတွင်ဗီဇာလာလျှောက်တဲ့သူက9000ကျော်သွားပြီလို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကပြောတဲ့အကြောင်းကိုဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်ပြည်ပကိုတရားဝင်လမ်းကြောင်းကနေထွက်ခွာကြတဲ့သူတွေရှိတယ်လို့တရားမဝင်မောက်ကိုလမ်းကြောင်းကတဆင့်သွားကြတဲ့သူတွေလည်းရှိနေတာပါစစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်အပြီးတစ်ပတ်အတွင်းမှာလူငယ်ရာကနန်းနဲ့ချီထိုင်းမြန်မာနယ်စပ်တွေမှာဖမ်းဆီးခံရတာလည်းရှိပါတယ်ထိုင်းနိုင်ငံထဲကိုမြန်မာနိုင်ငံသားတွေဝင်ရောက်မှုများပြားလာတာကြောင့်တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုတရားဥပဒေအရအေးအေးယူသွားမယ်လို့ ဖေဖော်ဝါရီလ19ရက်နေ့ကပဲထိုင်းဝန်ကြီးချုပ်စရတာသာဗီစန်ကပြောဆိုထားပါတယ်။ဒီလိုကြီးညာပြီးတဲ့နောက်ပိုင်း20ဖြတ်ကျော်ဂိတ်တွေမှာပို့ပြီးတော့စစ်ဆေးလာတယ်လို့နောက်ထပ်မြို့ကန်တူကပြောပြပါတယ်
။ဒီလိုင်းကားလေးမှာဆိုရှင်လူငယ်တွေများပေါ့အရင်ကလည်းမတူဘူးပေါ့အဲ့လောက်ပဲတတိထားမိတယ်အဆစ်စေးနေနေအရင်ကတက်ပို့သေးနေအဲ့လောက်ပဲကြားမိတယ်အဆစ်စေးရှိတော့ရှိရပေါ့နာမည်ပေါ်တော့ပေါ့နော်အခုကနာမည်တင်ထားတယ်ပေါ့
လက်တလုံးမှာတော့မွန်ပြည်နယ်မူရုံမြို့နယ်အဘစ်ဖျားသုံးစုလမ်းကြောင်းပေါ်ကစစ်ကောင်စီဂိတ်တစ်ခုမှာတင်းတင်းကြပ်ကြပ်စစ်စစ်တာတွေရှိနေတယ်လို့ဒေသခံကားသမားတို့ကအခုလိုပြောပြပါဗျအဲ့
ဒါက3ရက်လောက်ရှိပြီသူကပြောတယ်ကအဲ30 30 30 30 30အောက်မတိချဘူးပေါ့ကျွန်တော်ဒီပိုင်းတော့တင်လို့ရတယ်ပေါ့နော်သာသမာတော့ဘယ်လိုပြောလဲဆက်ဆဲလို့ရှိတယ်ပေါ့
စစ်ကောင်စီစစ်စေးရေးဂိတ်ကနေလှည့်ပြရတဲ့လူငယ်တချို့ရှိတယ်လို့တချို့ကဂိတ်ကြီးပေးပြီးဖြတ်ကျော်ကြရတယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်လို့ view ကတိကျအတိမပြုနိုင်သေးပါဘူးပြည်သူစစ်မှုထမ်းဥပဒေဟာဖေဖော်ဝါရီလ10ရက်နေ့ကအသက်ဝင်ခဲ့တာဖြစ်ပြီးလာမယ့်ဧပြီလမှာစတင်ကျင့်သုံးမယ်လို့စစ်ကောင်စီကပြောဆိုထားတယ်လို့စစ်မှုထမ်းနိုင်မဲ့အမျိုးသားဥယေ6တန်းကျော်ရှိတယ်လို့လည်းပြောဆိုထားပါတယ်ရှင
်ဒါကတော့မြန်မာနိုင်ငံမှာစစ်မှုထမ်းမနေရဥပဒေပြဋ္ဌာန်းလိုက်တာကြောင့်ထိုင်းမြန်မာနယ်စပ်ဘက်ကိုလူငယ်တွေပို့ပြီးတော့သွာလာနေတဲ့အခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရရှင်။ဆက်ပြီးတော့အချက်အလက်အခြေခံမှားမှန်အတည်ပြုတဲ့ VOA ရဲ့ရုပ်သံဗီဒီယိုကိုတင်ဆက်ပေးကြပါမယ်။တရုတ်ဆိုရဟာစိုက်ဘာတိုက်ခိုက်မှုတွေနဲ့တခြားတရားမဝင်လုပ်ရက်တွေကိုလှုပ်ဆောင်တာကိုခွင့်မပြုဘူးလို့ပြောပါရယ်။အမေရိကန်နဲ့တခြားနိုင်ငံတွေကတော့ကမ္ဘာတစ်လွှာတရုတ်ရဲ့စိုက်ဘာဖောက်ထွင်းမှုတွေကမှတ်တမ်းနေနဲ့ရှိပါတယ်လို့ဆိုပါရယ်။အချက်အလက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားတာရှုစားနာဆင်ပါရှင
်ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာနဲ့အစိုးရဌာနအသီးသီးရဲ့ဝက်ဘ်စာမျက်နှာတွေနဲ့အီးမေးလ်စနစ်တွေကိုပြစ်မှတ်ထားပြီးတော့တရုတ်ရဲ့ online cyber တိုက်ခိုက်မှုတွေကိုကာကွယ်နိုင်ခဲ့တယ်လို့ဖိလစ်ပိုင်အစိုးရက February 5ရက်နေ့ကပြောပါတယ်နောက်တစ်ရက်မှာပဲ Dutch ထောက်လိုင်းရေးအဖွဲ့ကထုတ်ဖော်ပြောကြားရမှာတော့တရုတ်အစိုးရခိုင်းထားတဲ့ online တရှူတွေက2023မှာ Dutch စစ်ဖက်ဆိုင်ရာ online ကွန်ရက်တွေကိုထိုးဖောက်ဝင်ရောက်နိုင်ခဲ့တယ်လို့ဆိုပါတယ်ဒီလိုမျိုးတရုတ်ရဲ့ online ထောက်လိုင်းမှုနဲ့ပတ်သက်ပြီးတော့ Netherlands နိုင်ငံကဒါပထမအဆုံးအချိန်လူသိရှင်ကြားထုတ်ပြောတာပါဒါကိုတုံ့ပြန်တဲ့အနေနဲ့ Philippines နဲ့ Netherlands နိုင်ငံတို့မှာရှိတဲ့တရုတ်တန်ရုံတွေကကြီးညာချက်တွေတပုံစံနဲ့ထုတ်ပြန်ပြီးတော့ဆွေးဆွေးချက်တွေကိုပဲချသွားပါတယ်တရုတ်မြေပေါ်ကနေသို့မဟုတ်တရုတ်အဖွဲ့အစည်းအခြေခံအဆောက်အုံတွေကိုတုံးပြီးစိုက်ဘာတိုက်ခိုက်မှုတွေနဲ့အခြားတရားမဝင်လုပ်ရက်တွေလုပ်ဖို့အတွက်ဘယ်နိုင်ငံဘယ်ပုဂ္ဂိုလ်တဦးတယောက်ကိုမှတရုတ်အစိုးရကခွင့်မပြုပါဘူးလို့ကြေညာချက်မှာပြောထားပါတယ်။ဒါအမှားကြီးပါ။တရုတ်ဟာကမ္ဘာတစ်လွှာမှာဆိုးရွားတဲ့စိုက်ဘာဖောက်ထွင်းထောက်လန့်မှုတွေလှုပ်ဆောင်တဲ့ရာဇဝင်မှတ်တမ်းနဲ့တကွာရှိပါတယ်။တိုက်ခိုက်မှုအများစုကတရုတ်အစိုးရလူတွေနဲ့ဆက်ဆက်နေတာပါ။2021နှစ်လည်ကစပြီးတော့ American ပြည်သူကအရေးပါဆုံးအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေခဲ့တဲ့ Cyber ဖောက်ထွင်းမှုကွန်ရက် Vault Typhoon အဖွဲ့ဟာတရုတ်အစိုးရခိုင်းထားတဲ့အဖွဲ့ဆိုတာ2023မေလမှာ Microsoft ကသိရှိဖော်ထုတ်နိုင်ခဲ့ပါတယ်။ American နိုင်ငံသားရေးဝန်ကြီး Anthony Blinken 2023ဇွန်လမှာတွားရောက်တဲ့ဘေဂျင်းမြို့ခီးစဉ်မတိုင်ခင်မှာပဲတရုတ်ရေးရာကိစ္စတွေကိုင်တွယ်ဆောင်ရွက်ရတဲ့အမေရိကန်အစိုးရဌာနတွေကအရာရှိတွေရဲ့အီးမေးလ်တွေကိုတရုတ်အစိုးရထောက်ပံ့ထားတဲ့တရုတ်အွန်လိုင်းဖောက်ထွင်းအဖွဲ့ Storm 0558ကဝင်ဖောက်ခဲ့ပါတယ်။တရုတ်ကွန်မြူနတီပါတီရဲ့စိုက်ဘာထောက်လှမ်းရေးတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဖော်ထုတ်သိရှိရတဲ့အစိုးဆုံးစိုက်ဘာဖောက်ထွင်းအဖွဲ့ကတော့ APT41 ဖြစ်ပြီးတော့သူတို့အဖွဲ့ဝင်တွေကမကြာခဏဆိုသလိုပဲတကူတော်လှုပ်ရှားသူတွေပုံစံမျိုးနဲ့လုပ်ကိုင်တတ်ကြပါတယ်။တရုတ်ဟာတခြားနိုင်ငံတွေရဲ့အရေးကြီးဆုံးအခြေခံအဆောက်အုံတွေကိုအနှောက်အယှက်ဒါမှမဟုတ်အပြည့်အစုံကြီးတဲ့စိုက်ဘာတိုက်ခိုက်မှုတွေလှုပ်ဆောင်ပြီးတော့ဤပညာကွန်ရက်တွေပေါ်မှာကြိုတင်နေရာယူထားဖို့ကြိုးစားတဲ့အနေနဲ့တရုတ်အစိုးရလိုစိုက်ဘာဖောက်ထွင်းဝိဇ္ဇာတွေနဲ့နှစ်ထည်နဲ့ချီပြီးတော့အွန်လိုင်းပေါ်ကတိုက်ခိုက်မှုတွေလုပ်နေပါတယ်လို့အမေရိကန်၊ကနေဒါ၊ဗြိတိန်၊ဩစတြေးလျနဲ့နယူးဇီလန်အစိုးရများစိုက်ဘာလုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့တွေကဖေဖော်ဝါရီလ9ရက်နေ့မှာပူရဲအကြံပြုချက်ထုတ်ပြန်ထားပါတယ်ရှင
်။တရု အစိုးရလူတွေစိုက်ဘာတိုက်ခိုက်မှုလုံးမလုံးအချက်အလက်အခြေခံမှားမှန်အတည်ပြုတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုပါရှင်ဒီလိုမျိုးမှားမှန်မသေးချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတည်ပြုခြင်းနဲ့ဆိုရင် VOA ရဲ့ Polygraph website မြန်မာ polygraph.info မှာတွားရောက်ပြီးတော့ကြည့်ရှုနိုင်ပါတယ်မကြခင်မှာတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါသောရှင်များရှင် VOA မြန်မာပိုင်းရဲ့ဖေဖော်ဝါရီ23ရက်တောက်ကြနေ့ညပိုင်းဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်။သုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့မတန်ဆွမ်းဘဝခက်ခဲမှုကြောင့်အမှုပညာအိမ်မက်ကိုပုံဖော်သူအပိုင်းနှစ်ကိုတင်ဆက်ပေးထားပါတယ်။ဗုဒ္ဓဘာသာထွန်းကားပါတယ်ဆိုတဲ့မြန်မာနိုင်ငံမှာလူမှုပတ်ဝန်းကျင်အတိုင်းဝိုင်းကဘာသာရေးကိုအသုံးချပြီးတော့မတန်ဆွမ်းတဲ့သူတွေပေါ်မှာဖိနှိပ်တာလိလိရှူတာပြစ်ပယ်တာတွေကိုကိုတွေ့ကြုံတွေ့ခဲ့ရပါတယ်လို့ပကြီးဆရာမခင်တီတာပိုင်ကပြောပါတယ်။ဒါကြောင့်လဲမတန်ဆွမ်းတွေပေါ်မှာခွဲခြားဆက်ဆံမှုနည်းတဲ့အမေရိကန်ပြည်ထောင်စုမှာသူအခြေချပြီးတော့နေထိုင်ဖြစ်ခဲ့တယ်လို့ဆိုပါတယ်။သူဝါသနာပါတဲ့ပကြီးအမှုပညာကိုဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ဆက်ပြီးတော့လုပ်သွားမယ်လို့ဆိုတဲ့ပကြီးခင်တီတာပိုင်ရဲ့ဖြတ်သန်းမှုတချို့ကိုဒုတိယပိုင်းအဖြစ်နဲ့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးတင်ဆက်ပေးထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes. ဒီမလိုနိုင်ငံမှာဒီအခြေတိုင်းနေရဆိုတော့မိမနဲ့ယောက်ျားမှာမိမအရန်နှိမ်ခံရတဲ့ course တို့ရင်းချမှုဖြစ်နေတာနှစ်ပေါင်းများစွာရှိပြီ။အထူးသဖြင့် main ကလေးလည်းဖြစ်တယ်နောက်ပြီးတော့ဒီမတမစွမ်းတို့ဒုက္ခိတတွေဆိုရင်တို့ကဒီအရင်က which way အကြောင်းဆိုရင် loser မမီတဲ့ပုံစံနေထားကြတယ်ဆိုတော့မိသားစုပေါ့အများစုက190ကအဲ့လိုဖြစ်နေတယ်မှကြည့်တာပုံဝင်ကြီးကရှုံချတယ်ဒါ which way ကြောင့်ဒါ which way ကြောင့်ဆိုပြီးသူတို့ရဲ့အချင်းကပါရှိတယ်ဒီအရင်က which way ကိုစင်ကြအောင်သူများလောက်ခဲ့တဲ့အမိုက်တွေရှင်းအိမ်သားစိတ်ဒါနဲ့ပဲအမဘဝကျင်းလဲခဲ့တယ်မမပြီးပါနောက်ခီးမှာပေါ့အဲ့ဒါတွေကပုံဝင်ကြီးကလည်းမိပါကဒီလိုပြောတာကိုခံပြောရင်လည်းငရဲကြီးမှဒါနဲ့ဒါကြောင့်ဒီလိုဖြစ်တာဆိုပြီးဘာသာရေးကိုအသုံးပြုပြီး၆ပြီးတော့လောက်ခိုင်းတာတွေပေါ့ကိုကလည်းမသိဘူးရင်တော့အရန်ကြောက်ခဲ့တယ်ဒါပေမဲ့ကိုဒီရောက်လာတဲ့ချိန်မှာဒါရီကအလကားတွေပဲနောက်မမမီမဒီကားစီးဖို့ဆိုတာဒီမသားမစွမ်းဆိုရင်ကိုက disable parking ဆိုတာလည်းမရှိဘူးဒီနိုင်ငံမှာရှိတယ်မစင်ကာပူရောက်ခုတယ်စင်ကာပူမှာလည်းရှိတယ်ဗမာပြည်ကဒီလို disable parking လမ်းမရှိဘူးဒီအမ store မှာ store ကဥမာ Costco တို့ဘာလို့အဲ့လိုကျဲတဲ့ store တွေဆိုရင်အမကြာရှည်လမ်းမလျှောက်နိုင်တော့ဆရာဝန်ကလည်းပြောရတယ် electric shopping cart နဲ့ shopping လုပ်ဒါတွေကအမတို့အတွက်ရတာဗမာပြည်မှာဒါမျိုးမရှိဘူး got a break from the past sometime got a color ဓာလေကကွယ်ဖြွေတပုံသွားတယ်ဓာလေကရဖို့အတွက်လူတယောက်ကအမအိုကြားဖြတ်ပြီးဟေးဟေးကောင်မလေးဖျားမလုံနေတယ်လို့ကလေဒီကောင်မလေးကမတမဟိုဒီကောင်မလေးကိုဆက်သွားလိုက်ပါသူအမတို့ကရက်ဆောင်နေရတာဆိုတော့ဒီလိုကဓာလေကလည်းမပြောလို့ကျွန်တော်ကတက်တက်လုပ်ပေးတာတဲ့ဆိုတော့ဒီမျိုးသမီးလေးရတဲ့ချက်တော့မတမ်းလေကြာရှည်မရနိုင်ပေါ့လေဒီဓာလေကနဲ့အပေါ်ရောက်ဖို့ဆိုတာအဲကျွန်မအမေကလေအော်ရနေနဲ့ဒီလိုရတဲ့နေကိုတနာပြီးလှုပ်ပေးရတဲ့ပတ်စံပေးလိုက်အောင်ဆိုတော့မပေးလိုက်ပါလေဒါပေမဲ့ဟို pressure တွေတခုကိုများလာတာကိုမပြောပြရတာဒီလူတယောက်အခုဒီလိုလှုပ်ပေးလိုက်ရင်ဒါအလကားမဟုတ်နေပတ်စံပေးရတော့မယ်လက်ပေးလက်ယူရပါတော့မယ်အမနားလဲပါလေကိုကူညီတဲ့လူဆိုတော့ပြန်ပြီးတခုခုကိုပေးရတော့မယ်ဒါပေမဲ့ဟိုဖို့လေဟို pressure တွေတခုကိုဖြစ်လာတာကိုမပြောပြရတဲ့ဒီဖျားတက်ဖို့အတွက်ကိတ်စရတာအဲ့လိုမျိုးပေါ့လေနောက်ပြီးတော့ main ကလေးတွေအရန်တခုလုံးရင်လေအရန်ရိုက်တာနှိပ်စက်တာတွေကများတယ်ကိုယ့်ရဲ့ဟို freedom of speech ဆိုတာမရှိတော့ခံစားချက်ဆိုတာမရှိတော့
တို့အမြဲတမ်းဒီမဟုတ်ဘူးနင်လို့မတမဆွမ်းဟိုဒီလိုလို့ဒီလိုလုံးမအိုးအဲ့လိုမျိုးတွေပေါ့လေကို့အပေါ်မှာလဲဟိုအကျိုးသက်ရောက်မှုတွေယူတဲ့လူတွေအမအများကြီးတွေ့ခံစားနေရတယ် There's a path we must choose sometime Gotta stand up and fight sometimeအဲ့ဒါမျိုးအပွားတို့ဘာတို့အမေတို့ဘာတို့ကလေနေဆရာဝန်ဖြစ်မှဖြစ်မယ်နေအင်ဂျင်နီယာဖြစ်မှဖြစ်မယ်နေဆရာမှဖြစ်မှဖြစ်မယ်အဒီအမနေကအရန်ကြောင်းစားမှမတော်ဘူးဘာညာဆိုပြီးတော့သူတို့တွေအမြဲတမ်းအလိုလေပို့တောင်းပေါ့အမြဲတမ်းနှိမ်ခဲ့တယ်သူတို့ရဲ့အယူကတအားနှိမ်မှလူကကြိုးစားလာဒါပေမဲ့အမအဖေကအရင်တော့ပြောတယ်လူဆိုတော့နှမျိုးရှိတယ်တယောက်ကအရန်နေလို့ကြိုးစားလိုက်ရဲ့တယောက်ကအရန်အဝေးကိုလုံလုံထွက်သွားတာရှိတယ်အမအလုံးလုံးအဝေးကိုထွက်သွားတယ်အမအဖေခဏခဏပြန်ခေါ်ဘူးတဲ့အမပြန်မလာတော့တာဘဝဆိုတာခက်ခဲတယ်နင်သိလားပါညာသိပြီသားခက်ခဲတာဘဝမှာပြီမှာသူတို့နဲ့နေရခက်ခဲလာတာဒီရောက်တော့ဒါမဆန်းမကိုလက်ခံနိုင်တဲ့အင်အားရှိသေးတယ်ဟိုဘက်မှာအရန်ကိုမိန်ကလေးလည်းဖြစ်တယ်မတမဆွန်းလည်းဖြစ်တယ်ဆိုရင်သူတို့ကအရန်နှိမ်တာတော့ဘာလို့အများကြီးအရန်ရှိလာတယ်ဆိုတော့လေအမဒီဒီလိုဟိုအတိုင်းဝိုင်းတော့တိတ်ပြီးတော့မကျင်လည်တော့ဘူးပေါ့လေခတ်ဝေးပဲနေလိုက်တော့တယ်အမဒီမှာခင်ရဆွေမျိုးနေနဲ့ပဲပေါင်းလိုက်တော့ foreigner ကကိုယ်ကိုအများစုကနားလဲသွားတယ် foreigner ကပို့ပြီးတော့နားလဲတယ်တို့ကပို့ပြီးတော့ဒီမတမဆွမ်းတော့ဘာလို့ကိုလက်ခံနိုင်တဲ့အင်အားရှိတဲ့များစွာ
ဆက်ဘာသာရေးဥလုံးကြီးကြီးကိုချိန်ရောက်ပြီးမတမဆွမ်းနေရဝိချွေခါမှာကြောင်ဖြစ်တယ်ဆိုပြီးတော့အမားတို့တွေကဒီတိုင်းကြီးရဲ့ system တစ်ခုကလည်း human right ကိုမရှိကြတော့အမားတို့လိုလူမျိုးကပိုပြီးအနှိမ်ခံလိုက်ရတယ်မိမဖြစ်တယ်မဒေါခိတာဖြစ်တယ်။အဲ့နှစ်ခုမှရင်ကိုကဟို third class citizen ဖြစ်သွားတယ်။ second class တဲ့နေသွားတယ်။ဒါတွေကိုအမတော့ပြောလိုက်ရင်အမဟာတရားတရွာလုံးနဲ့ကိုကရန်ဖြစ်တယ်လို့ပြောခံရတယ်။ဒါကြောင့်မလို့အမနားလေတယ်။ဒီလိုမျိုးခံစားလာတဲ့လူတွေဒီတိုက်ပွဲကိစ္စနဲ့ပတ်သက်ပြီးဒီတိုင်းရင်းသားတွေ PDF တွေ generation စီတွေတိုက်နေတော့အမစိတ်ချမှာသူတို့အမအရှမ်းအောင်ဒီကဘာကြီးလောကထဲမှာအမတို့ကဘသူဆိုတာကိုသိစေချင်အမတို့တွေကလူသားတွေကဘာထဲမှာအမိုင်းရဲ့ခံစားချက်မှာကဒီလိုဖြစ်လာတဲ့ဒီဒုက္ခိတဒီဟာဒီလိုမျိုးအနှိပ်စက်ခံရတာဒီအိမ်တွင်းရေးထဲမှာဘလို့အနှိပ်စက်ခံရတဲ့ဘာညာတွေဆိုတော့အမနာလေဒီလိုပဲအမမှလည်းဒီဘက်ဘာကြီးကိုချိုးကန်ပြီးလူကြီးတွေခြောက်လာတာဟိုစင်ရဲတယ်ဘာဖြစ်လို့လဲနေဒီလိုပြောလို့ဆိုရင်အဲသူတို့အဲ့လိုမျိုးတွေပေါ့လေ narrow mind ဖြစ်အောင်သူကခြားလာတာဆိုတော့အမအဲ့ society ကိုရှင်းပြရင်ဒီလိုမျိုးတွေကိုပြန်လာထောက်မှုအမမစင်သာဘူးအမလိုပဲဒုက္ခိတတွေဖြစ်နေတယ်ဗမာပြည်မှာဒီလိုစကားတွေယုံပြီး၆လတ်ပြီးတော့လူတွေကိုယ်ကိုမလိမ့်တပတ်လောက်တာတွေမယုံကြည်သင့်ပါဘူးလို့အမထင်တယ်ဒါအမကိုယ်တွေခံနေတာမဘမမလို့အင်္ဂလိပ်လိုပြောရင် rejection ပေါ့ဖြစ်ပေခဲ့ရတယ်မအများကြီးကြုံရတယ်ဖြစ်ပေခဲ့ရတဲ့ဒီပတ်ဝန်းကျင်အတိုင်းဝိုင်းမိသားစုလူတွေဖြစ်ပေခဲ့တာကိုအမခံခဲ့ရပြီလူတွေလက်မခံခဲ့ရတာတွေကိုအမခံခဲ့ရပြီးတော့ဒီတစ်ခေါက်မှတော့အမဒါကိုစွန့်လွတ်လို့မဖြစ်တော့အမချိလိုက်တယ်ဒါငါနှလုံးသားတွေကဒါငါအနုပညာအဘွန်တူဗီအားရဆိုတော့တိလိုက်တဲ့အချိန်မှာဒါရီအထူးဆန်းမဟုတ်တော့ကိုယ်ဆရာကြီးတွေကိုကြီးကြီးလေး သူတို့တွေဆွဲတာသူတို့အဲ့အချိန်တော့ college တို့ university တို့တောင်သူတို့သွားခဲ့တာမဟုတ်တနေ့တနေ့သူတို့ time ကြီးဆွဲနေတယ်ပတ်ဝန်းကျင်သူတို့ကိုလုံးဝအထင်သေးတယ်ဥပိ္ပခာပြူတာတွေရှိတယ်ဒါပေမဲ့သူတို့ဆက်လုပ်တယ်သူတို့ဘဝမှာသူတို့လိုချင်တဲ့အရာကိုငါဒီနိုင်ငံမှာ modern ခေတ်မှာ American မှာနေတယ်ငါချမိုင်နဲ့ပတ်သက်ပြီးခက်ခဲတွေရှိလာတယ်အရင်တည်းကတနှစ်သမီးတွေကဘာမှသိမထူတော့အမကြီးလားကိုမသိခင်မှာကိုလှုပ်ချင်တာလေးကိုလှုပ်ရမယ့်ပုံစံဖြစ်သွားပြီဒါအနုပညာသူများတို့ကအထက်ခဲတော့ရှိသေးတယ်ဒါပေမဲ့အမတော့ဟိုလက်လွတ်ဆုံးရှုံးဖို့တော့အမမလုပ်ဒီပညာကိုအမအသက်30ကျော်ရရစပြီးတော့လှုပ်လာတယ်ကိုကငါဒါကိုလိုချင်တယ်ဆိုတော့သိသွားတယ်နောက်ပိုင်းမှာဟိုသိသွားတယ်ဆိုတော့ဒါကိုအမဆုံးလို့ဖို့အမလုံးဝမစင်လာဘူးပကြီးစွဲတဲ့အချိန်မှာအမဝမ်းနေတာဝမ်းသာတာရောဒီစိတ်တော်ဓာတ်တွေရောဖြေပြောင်းရတာဟာအမရဲ့ပကြီးရဲမှာပေါ့။ပြ။အပမပါဟာတာဝါရ်သီးအမမူတန်မောင်တန်အဆက်မိုင်းအင်တာဗျူးရောဖရီ။ပကြီးဆီယာမဒေါခင်တီရာပိုင်ရဲ့ဖြတ်သန်းမှုအကြောင်းကိုမက်ခင်ဖြူထွေးကမေးမြန်းတင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်။အခုဆက်ပြီးတော့တူတာဆိုလေအမေရိကန်ခွေစီစဉ်ကိုတင်ဆက်ပေးကြပါမယ်။အရှိတော်အားရှာဒေတာရင်းကလူငယ်တွေခေါင်းဆောင်မှုအရေးသွေးဖွံ့ဖြိုးတိုးတက်စေဖို့လူငယ်ချင်းချင်းကြမှာကွန်ရက်ဖွဲ့ပြီးချိတ်ဆက်မိစေဖို့ရည်ရွယ်တဲ့အမေရိကန်ပြည်ထောင်စုရဲ့ YC League အစီအစဉ်အကြောင်းကိုမအေးမမြဖူးကရှင်းပြပေးထားတာကိုကိုအောင်အောင်က VOA Studio မှာတွေ့ဆုံမေးမြန်းပြီးတင်ဆက်ပေးထားပါဗျာ
။ဒီ YC League program နဲ့ပတ်သက်ပြီးဘယ်လိုကိုစပြီးဆိုသိခဲ့ရလဲ။
ဟုတ်ကဲ့ YC League ညီမကဒီ YC League program ကိုဒါဒုတိယအကြိမ်လျှောက်တာပေါ့နော်ပထမအကြိမ်တော့ညီမလျှောက်တယ်လျှောက်တာကကြောင့်ညီမ2020ဝင်းကျင်တော့ဖြစ်မယ်ပေါ့နော်အဲ့တော့ကျတော့ညီမဒီအတီးတယောက်ကနေပြီးတော့ပြောပြရဲဒီ YC League ရှိရဲပြီးတော့ညီမကလည်းဒီအဲ့လို program တွေကိုလိုက်ပြီးတော့လေ့လာရဲအဲဒီပေါ့နော်ဘာဆိုညီမကလည်းဒီအလောက်ကကျတော့ social entrepreneur လောက်ရတဲ့အတွက်ကြောင့်မျိုးကိုယ့်ရဲ့လုပ်ငန်းအတွက်ကိုဒီ grant program တွေကပါရှိရလေပါ opportunity ရှိတယ်အများလိုက်ရှာနေတယ်သူဆိုတွေ့ရောကျတော့alumni တွေကိုပြီးတော့ညီမအတီးတငယ်ချင်းတော်တော်များများ YC League เน่ตั้วจ๋าเลยป่ะเนาะตั้วจ๋าตื่อจ๋าอะเนี่ยเว้ยโหมีจี้เยมีจี้ပြီးတော့လေးလာပြီးတော့ရှောက်ကြည့်ရယ်ပေါ့เนาะဆိုတော့ရှောက်ကြည့်ရဲ့အချိန်မှာပထမတစ်ချိန်တုန်းကတော့ညီမကမပါပါဘူးပေါ့เนาะဒါဒုတိယအချိန်ရှောက်တဲ့အခါမှာဒီနှစ်မှာညီမပါသွားတာပါရှင်ဟုတ
်ဆိုတော့အသက်18ကနေ25ထိဒါလူငယ်တွေရှောက်လို့ရတယ်ဆိုတော့ဟိုပညာရေးချင်းဘွဲ့တို့ဘွားတို့တခြားဘလူ qualification မျိုးတွေလို့
ဟုတ်ဆိုတော့သူတို့ကရှောက်တဲ့ခါကြလို့ရှင်တနိုင်ငံနဲ့တနိုင်ငံတို့မတူဘူးပေါ့เนาะတစ်နှစ်နဲ့တစ်နှစ်ကလည်းရှောက်ရရဲ့application process ကမတူညီမပထမတစ်ခေါက်ရှောက်တော့ဆိုရှင်သူကဘာကြီးတောင်းလဲဆိုရှင်ဒီ university transcript တွေတောင်းတယ်ဒီပြီးတော့နောက်ကဟိုအမှတ်ကဘာကြီးလဲဆိုရဟာမျိုးတောင်းတယ်ပေါ့เนาะဆိုတော့အဲဒါပေမဲ့ဒီနှစ်မှာတော့မရှိတော့ဘူးမရှိတော့ဘဲနဲ့ဘာပဲရှိလဲဆိုရှင် personal statement ဘာကြောင့်ရှောက်ချင်တာလဲပေါ့เนาะအဲ့ဒါမျိုးပါတယ်အဲပြီးတော့ကျတော့ဟိုအဓိကရောက်သွားပြီးပြီဆိုလို့ဆိုရှင်ပြန်လာရင်ရောဘယ်လိုမျိုးကြီးကိုကကိုယ့်ရဲ့ community ကိုအကျိုးပြုမှာလဲပေါ့เนาะဒါမျိုးကြီးကိုကိုကရေးရဲအဲ့ဒါမျိုးရှိရဲဒါပေမဲ့ကျွန်တော်တို့ဒါကမြန်မာပြည် process ပေါ့နော် time ကလူရရှောက်ရဲဆိုရှင်သူတို့ဆို video ပေါ့နော်ကိုကကို video ရိုက်ပြီးတော့ self introduction လုပ်ရဲကိုယ့်ရဲ့ bio ကိုပြောပြရဲဟာမျိုးရှိရဲပေါ့နော်တစ်နှစ်နဲ့တစ်နှစ်ကတော့မတူဘူးရှင်
ဆိုတော့ဟိုကိုကရောဘာကြောင့်ဒီ Wesley program ကိုရှောက်ဖြစ်တာလဲ
အော်ဟုတ်ဆိုတော့အတိအကားကကျတော့ညီမအနေနဲ့ကဆူဆူပြောဆိုလို့ပဲညီမဒီလက်မှုနယ်ပယ်မှာဒီလက်မှုပညာရှင်တွေကိုကူညီခြင်းနဲ့ဆိုပြီးညီမကဟိုဘာမှမသိပဲနေညီမဝင်ခဲ့ရပေါ့နော်ညီမ18လောက်ခဲ့ရဒီနယ်ပယ်ကိုညီမ social entrepreneur အနေနဲ့ဝင်နေပြီးတော့လုပ်တယ်သင်တန်းတွေဖွင့်တယ်ဒါပေမဲ့အော်တိတိယောက်ယောက်နဲ့ကိုယ့်ရဲ့ဒီနယ်ပယ်မှာရှိရဲ့လက်မှုပညာရှင်တွေကိုမကူညီနိုင်ဘူးပေါ့နော်အဓိကဟိုဘာမှကိုကမရင်းနှီးဘူးပေါ့နော်မရင်းနှီးရဲ့အခါကျတော့လုံးဝဟိုဘာမှမသိပဲဝင်ခဲ့တဲ့အတွက်ကြောင့်မလို့ဟို ဟိုဘယ်လိုမျိုးကောင်းကောင်းမွန်မွန်ဆက်ပြီးတော့အတူပြရမလဲဆိုတဲ့ဟာမျိုးကြီးအသိချင်တယ်အဲ့ဒီအတွက်ကြောင့်မလို့ဒီ program ကိုရှောက်လို့ဆိုရှင်သူကလည်း academic နဲ့ပတ်သက်ပြီးသင်ပြရတဲ့အတွက်ကြောင့်မလို့ဒီ program ကို join ရင်တော့တခုခုရနိုင်မယ်ဆိုတဲ့ expectation ပေါ့နော်အဓိကသူညီမတို့ဒီ application process မှာလည်းရေးရတယ်ပေါ့နော်ပါကြောင့်လေဟိုဘယ်လိုမျိုး expectation ရှိလဲဒီ program ကနေပါ learning လုပ်ချင်တာလေဆိုတော့အဓိကညီမသင်ယူချင်တာကတော့ဒီအဓိကကို community မှာအဒီ impact ကောင်းကောင်းဘယ်လိုလုပ်ရမလဲနောက်ကဟိုဒီလုပ်ငန်းတစ်ခုစ
ာလူမှုအတိုင်းဟိုဘယ်လိုအကျိုးပြုနိုင်မလဲ
ပေါ့နော်အကျိုးပြုနိုင်မလဲနောက်ကလည်းအကျိုးပြုမဲ့အချိန်မှာကကိုကလည်းဟို sustainable ဖြစ်နေရမှာပေါ့နော်ကိုကလည်းလုံလုံလောက်လောက်နဲ့ကိုလုပ်ငန်းကလည်းခိုင်ခိုင်မာမာဟိုပတ်စံရှိရှိနဲ့မှဒီကိုရဲ့လူမှုအတိုင်းဟောလည်းအကျိုးပြုနိုင်ပါဆိုတော့ညီမလုပ်ခဲ့တော့ဆိုရှင်လူမှုအတိုင်းဟောအကျိုးတော့ပြုရဲဒါပေမဲ့ကိုရိုင်းကအဲ့လိုမျိုးအရန်ဟိုတောင်းတင်တဲ့အချိန်မဟုတ်သေးဘူးဆိုရခါကျတော့အဲ့ဒါမျိုးကြီးလည်လာဖို့အတွက်ကိုညီမโอเคဒီ program ကတော့ညီမအတွက်ကိုတော်တော်အထောက်အကူပြုနိုင်မယ်ပြီးတော့လေဒီ US မှာဆိုလို့ရှိရင်ရောဘယ်လိုမျိုးရင်တို့ကလုပ်နေကြတာလဲဒါမျိုးကြီးလည်လာခြင်းလို့ဆိုပြီးတော့အားရှောက်လိုက်တာပ
ါဒီ program ရှောက်မယ်ဆိုလို့ရှိရင်ပညာရည်ချင်းပါညာကြတော့
ပညာရည်ချင်းကတော့တမလို့ပေါ့နော်အဓိကကကိုဘာလုံးနေရလဲအဓိကပညာရည်ချင်းမလို့ပါဆိုတာအထက်ကိုအဓိကတော့ကို high school ရောက်တော့ပြီးထားပြီးတော့အဓိကသူက qualification ရှိရပေါ့ criteria အနေနဲ့က english လိုမျိုး communication ကောင်းကောင်းလုပ်နိုင်ရမယ်နောက်ပြီးွားပြီဆိုရှင်ကိုကဟိုကိုနဲ့ related ဖြစ်တဲ့ဟာမျိုးပေါ့ဒါပါတော့ဒီကို social entrepreneur ဆိုကိုမှာပါ project ရှိရတယ်ပေါ့ဒါပေမဲ့မြန်မာတို့နဲ့ဒီတူတူပါလာရဲ့တချို့ရေဆိုလို့ဆိုရှင်လည်းဒီသူတို့ engineering sector မှာလုပ်တယ်ဒါပေမဲ့သူကဘာကြောင့်ဒီမှာလေ့လာခြင်းလဲဆိုတဲ့ဟာမျိုးကိုဟိုတိတ်တိတ်ချာချာလေးပြနိုင်နေဆိုလို့ရှိရှင်ရတော့ဟောရရပေါ့
ဆိုတော့ဒီ YCLE program ကိုကိုကဝင်ပြီးတော့ရှောက်မယ်ဆိုလို့ရှိရင်ဟိုဘယ်လိုအချိန်မီမှာရှောက်လို့ရလဲ
ဟုတ်သူကဒီ YCLE ကသူကဟို cohort နော်ဒီနှစ်ခုရှိရပေါ့နော်သူက spring နဲ့ fall နဲ့ရှိရပေါ့နော် spring ကဆိုလို့ရှိရှင်
နွေဦးရသည်
ဟုတ်နွေဦးရသည်နဲ့ fall ဆိုလို့ရှိရှင်
ဆိုတော့နွေဦးရသည်ဆိုတော့ May ဂျွန်လောက်ဖြစ်
ဟုတ်ဟုတ် May April May ဂျွန်ပေါ့နော်တော်တော်များများသွားရက
April ဆောင်းဦးဆိုတော့ August
ဟုတ်ဟုတ
် September လောက်
August မဟုတ်ဘူးနော်ညီမတို့ဆိုရှင်ညီမတို့ဆိုဒီတစ်ခါက October November ပေါ့နော် October November အပိုင်းမှာဆိုဒါပေမဲ့ရှောက်မယ်ဆိုရှင်ကသူကအခု spring ရှောက်မယ်ဆိုရှင်အခုဆိုရှင်ဒီဒီ October November ကလေးကသူတို့က application process ဖွင့်နေဖွင့်ပြီးတော့ရှောက်ရတယ်ပေါ့နော်ရှောက်ပြီးတော့မှသူကအဲ့မှာ application process ဒီဇင်ဘာလောက်မှလုပ်ပြီးွားပြီဆိုရှင် interview section ဝင်ရတယ်ဝင်ပြီးတော့မှအဲ့ interview section ဝင်ပြီးအောင်မှမပြီးသေးဘူးပေါ့နော်သူတို့ကဘာလုပ်ရလဲဆိုဒီ US Department ဘက်ကနေပြီးတော့ဟိုပြန်ပြီးတော့ဟိုခွင့်ပြုဒီပြန်ပြီးတော့selection ပြန်လုပ်ပြီးတော့မှနောက်ဆုံးသွားရတာမျိုးပေါ့နော်ပြီးရင် visa process တွေလုပ်တာမျိုးကြီးအဲ့လိုပုံစံမျိုးကြီးနဲ့သွားရတယ်ပေါ့ဆိုတော့အဓိကကတော့ fall ရှောက်မယ်ဆိုလို့ဆိုရှင်အကြောင်းညီမတို့ကဒီနှစ်စားတော့ခရီးရရှောက်အဲပြောရပြီဆိုရှင်ဒီ August မှာဒီဟိုဟာ spring ကိုသွားခြင်းနဲ့လို့ဆိုရှင်ဒီ October November လောက်ခရီးရအဲ့လိုမျိုးရှောက်ပေါ့နော်အဲ့လိုပုံစံမျိုးကြီ
းဒီမှာ exchange program က၅ဘက်မလေးလာခင်အချိန်ရတဲ့ဟိုလေးလာပြီးတဲ့အချိန်မှာကိုပါရီပို့တည်လာလဲ
ဟုတ်အော်လေးလာပြီးတဲ့အချိန်မှာကပို့ပြီးတော့ဟိုအထောက်အကူပြုရပေါ့။ဒါဆိုညီမမလာခင်တော့ဆိုလို့ရှိရင်ညီမကဒီ Art and Craft နဲ့ပဲမှာရောဒီစုံတီထွင်းနဲ့ပဲမှာရောညီမလှုပ်လာ၃နှစ်လောက်ရှိပြီပေါ့နော်။ဒါပေမဲ့ဟိုကိုဟိုအဖြေရှာမရတဲ့ဟာတွေလည်းရှိရဲဆိုတော့ဒီ Academic Program ကို Join ပြီးရတဲ့အချိန်မှာအခွင့်လမ်းတွေလည်းရလာရဲ့ပြီးတော့အဓိကကသူတို့အနေနဲ့ရောဘယ်လိုမျိုးကြီးလုပ်နေရလဲ။ကိုကရောဘယ်လိုလမ်းကြောင်းလုပ်နေရလဲ။အဲ့အမျိုးကြီးမြင်လာပြီးတော့တော်တော်လေးဟိုအထောက်အကူပြုရဲပေါ့နော်အဲ့လိုမျိုးရှိပါတယ်ကို
ဟို Texas အပြင်တခြားပြည်တွေနဲ့ရောက်သေးလဲ
ဟုတ်ဆိုတော့အဲ့မပြင်ပါတော့ညီမတို့ New York, Philadelphia နဲ့ Washington DC တိုင်းနောက်ဆုံးပေါ့နော
်ဆိုတော့ Pennsylvania ပေါ့နော
်ဆိုတော့ညောင်မာဂျာညီမတို့ကဘာလေးလာရလဲဆိုတော့အတိကညီမတို့ဒီ UN ကိုသွားတာမျိုးကြီးရှိရဲ UN မှာသွားပြီးတော့အတိကကဟိုလေးလာရရဟာမျိုးကြီးတောက်ကမ Museum တွေသွားပြီးတော့လေးလာရရနောက် Philadelphia ကျောင်းကလည်းညီမတို့ဒီသူရဲ့ဒီtreatment တွေကိုညီမတို့လိုက်ပြီးတော့လေ့လာရတယ်ပေါ့အဓိကကတော့ညီမတို့ဒီ study tour ပေါ့နော်ဒီ US culture နဲ့ပတ်သက်ပြီးတော့ study tour ဖြစ်တဲ့ခါကျတော့အဲ့တပတ်လုံးအောင်လုံးဝဟိုအလိုစာရေးထိုင်ရေးနေရာတော့မဟုတ်ဘူးအဲ့လိုမျိုးဒီ museum တွေသွားလေ့လာရတယ်အဲ့လို UN သွားလေ့လာရတယ်အဲ့လိုပုံစံမျိုးကြီးရှိရပေါ့နော် Washington DC ရောက်လာတဲ့ခါကျတော့ညီမတို့ White House ကိုညီမတို့သွားလေ့လာရတယ်ပေါ့နော်ဆိုတော့ညီမတို့ဒီ fall 2023ကအရန်ကန်ကောင်းတဲ့ cohort ပေါ့နော်ပါဆိုတော့ share ဒီအဲ့ cohort တွေမှာဆိုရှင်ဒီ white house တွေကိုဝင်ခွင့်မရအောင်ဒါပေမဲ့ညီမတို့ဒီ cohort မှာဆိုညီမတို့ white house တွေကိုဝင်ခွင့်ရရဲ့ဝင်ခွင့်ရပြီးတော့ဒီမှာဆိုရှင်ဘလိုမျိုးကြီး activities တွေလုပ်ခဲ့တယ်ဒါမျိုးကြီးကိုညီမတို့လေ့လာရရဲ့ပြီးတော့နောက်ဆုံးညီမတို့ DC မှာကကြတော့ဒီ embassy ကနေပြီးတော့ certificate ပေးရပေါ့နော်ဒီအဲ့ဒီအခမ်းအနားတွေကိုညီမတို့အဲ့လိုမျိုးလုပ်တာမျိုးရှိပါတယ်
။ဟုတ်ကဲ့ပါအင်းမြတ်အခုလိုဒီဗီဒီယိုလာပြီးတော့တိစုံမင်းမြန်ခွဲအချိန်ပေးတဲ့အတွက်သူရဲ့ကျေးဇူးတင်ပါတယ်။ဟုတ်
ကဲ့ညီမလေးကျေးဇူးများရေပါ့
YCL အစီအစဉ်အကြောင်းကိုမအေးမြတ်မြတ်ဖူကိုကိုအောင်ကမေးမြန်းခဲ့တဲ့တူတာဆောင်လေအမေရိကန်တခွေအစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတိဆက်ပေးကြပါတယ်မြန်မာနိုင်ငံရဲ့တောင်ပိုင်းကအ ਨੇ ကျကျဲဝဲနေမှာရေနံနဲ့သဘာဝတန်ငွေတွေတူးဖော်ထုတ်လုပ်နေပေမဲ့အေယာဝတီမြဝကျွန်းပေါ်နဲ့မော်လမြိုင်စစ်တောင်းတို့လိုမျိုးကုန်းတွင်းပိုင်းဂျိုင်းဝိုင်းနေနဲ့ရခိုင်တနင်္သာရီကမ်းလွန်ဒေသအရင်တပိုင်းတွေမှာအလားအလာရှိတဲ့အတွက်စူးစမ်းရှာဖွေမှုတွေလုပ်ဖို့လိုသေးတယ်လို့ရေနံဘူမိပညာရှင်ဥလမိုင်းပြေကပြောပါတယ်။မြမရေနံနဲ့သဘာဝတန်ငွေတိုင်ညာအပိုင်း၃မှာဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားတာရှုစားနာဆင်ပါရှင်။
ဒီတစ်ပတ်တော့မြန်မာနိုင်ငံတောင်ပိုင်းကရေနံနဲ့သဘာဝဓာတ်ငွေအခြေအနေကိုပြောပြပါရစေ။ဒီရေနံနဲ့သဘာဝဓာတ်ငွေတင်ရန်စာတခုအောင်နိုင်တဲ့အ ਨੇ ကျဂျန်ဝါ18ခုထဲမှာစနစ်တကျမရှာရသေးတဲ့နေရာတွေကအများကြီးရှိနေပါသေးတယ်။ဒီထဲကကမ်းလွန်ရေနံမြေရဲ့အနေအထားမတိုင်ခင်ကုန်းတွင်းပိုင်းကအေယာဝတီမြဝကျွန်းပေါ်ဒေသရဲ့ရေနံနဲ့သဘာဝဓာတ်ငွေအလားအလာကိုကြည့်ရအောင်။
မြန်မာနိုင်ငံရဲ့ပေါ့နော်အေယာဝတီဒီမြဝကျွန်းပေါ်ဒေသတောက်တလျှောက်မှာဒီရေနံသဘာဝဓာတ်ငွေအလားအလာနည်းနည်းပြောပြပေးပါဆရာ
အေယာဝတီအနေအကျချက်ကမှရှိတဲ့ဟာမှဆိုရင်ဟိုးရင်ခစ်ပေါ့ပြီးတော့ MOGE ခစ်မှာလေဖျားကိုကနေပြီးတော့ gas တွေထွက်တဲ့အတွက်အဲ့ဟာတွေကိုယူပြီးတော့ရန်ကုန်မှာကျွန်တော်တို့ gas ဓာတ်အားထုတ်လို့ရေးအတွက်သုံးပါတယ်ဒီ1995ခုနှစ်နောက်ပိုင်းမှာဆိုရင် MOG ကရှာဖွေထုတ်လုပ်တဲ့အတွက်အဖျောက်ရန်ငွေမြေပေါ်လာပါတယ်ပြီးတဲ့အခါမှာဆိုရင်ညောင်တုံးတန်းငွေမြေပေါ်လာပါတယ်ပြီးရင်မအူဝင်တန်းငွေမြေပေါ်လာပါတယ်เนาะအဲ့တန်းငွေမြေ3ခုကနေပြီးတော့ဒီတန်းငွေတွေကိုထုတ်ယူသုံးဆွဲ ARE မြဝကျုံပေါ်နဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ARE မြန်မာကျွန်းပေါ်မှာဆိုရင်အပေါ်ကနေပြီးတော့ဒီ ARE series ပေါ့နော်ဒီကြောက်လွားစုကနေပြီးတော့ဖုံးအုပ်ထားတယ်မြေပြန့်နေပြီဖြစ်အဲ့တော့အောက်မှာ structure တွေရှိသလားဆိုတဲ့ဟာကိုကျွန်တော်တို့တည်တည်ချာချာ seismic တွေတိုင်းတာပြီးတော့ကျွန်တော်တို့မရှာသေးပါဘူးပြီးတော့လေ ARE မြန်မာကျွန်းပေါ်ကခုနကပြောဆိုပဲမြန်မာကျွန်းပေါ်ဆိုတဲ့အတိုင်းမြေလက်တက်တွေရှိနေတဲ့အတွက် seismic တိုင်းတာရေးတွေမှာတော့သူကအထန်ဒါဖြစ်နေတော့တကယ်လို့ဒါကျွန်တော်စနစ်တကျเนาะအသေးစိတ်ဒီ seismic တိုင်းတာမှုတွေရှိရင်လုံနိုင်ခဲ့ရင်ကျွန်တော်ခုနပြောတဲ့ဒီအခုလက်ရှိသုံးနေတဲ့ရေနံဓာတ်ငွေ့မြေ3ခုလို့ပဲကျွန်တော်တွေထပ်ပြီးတော့တွေ့မယ်လို့တော့ကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့ပါဆရာအဲ့အခုရခိုင်ပြည်နယ်ဘက်မှာတော့ဒီဟိုပေါ့နော်ဟိုလက်ရက်တွင်းနေတယ်ရှိပါတယ်ဆရာအဲ့ရခိုင်ပြည်နယ်မှာတော့အခုကျတော့ဟိုရွှေတဘာဝတန်းငွေနဲ့တန်းငွေတွေတူးဖော်နေပါတယ်ဒီကုန်းတွင်းပိုင်းနေမှာရောအလားအလာရှိပါလားဆရာ
အနေကျဂျိုင်ဝင်12ခုကိုကြည့်မယ်ဆိုရင်ပေါ့နော်ရခိုင်ကမ်းမြောင်ဒေသဆိုတဲ့ပေါ့နော်ဟိုအနေကျ6တွေရှိတာကမ်းလုံမရောက်ခင်အဲ့မှာဆိုရင်ကျွန်တော်တို့တောက်လျှောက်ဟိုအရင်ခစ်တည်တဲ့ဟိုကနော်အင်္ဂလိပ်ကိုလိုနီလက်ထက်ထဲမှာဟိုကရံပြဲတို့ဖယုံကာတို့နော်အဲ့ခါဒီမှာဆိုရင်ရေနံတွေထွက်ရှိတာရှိခဲ့ပါလေနော်ထုတ်ခဲ့တယ်ပေါ့နော်ဒါပေမဲ့ကြီးကြီးကျယ်ကျယ်တော့မဟုတ်ဘူးအနည်းချင်းထုတ်ခဲ့တယ်အခုချိန်မှာဆိုရင်တော့လက်ရက်တွင်းနေနဲ့လို့ဌာနေသမားတွေကဒါကိုထုတ်နေတယ်ဒါတခုပဲပေါ့နော်။ဘာကြောင့်ကြည်ကြီးကျယ်ကျယ်မတွေ့လဲဆိုတော့ဒါကတော့ဘူမိဗေဒတက်တောနစ်သဘောအရာနော်။ကျွန်တော်တို့ဒီ Indian plate နဲ့ဒီ Eurasia ဆိုတဲ့ plate နှစ်ခုထိတဲ့နေရာဖြစ်နေတော့အဲ့ဒါတွေကတုန်ခေါက်မှုတွေအများများတယ်။နော်သူတို့မှာ fold တွေ fracture တွေအများများတော့ရေနံမြေအကြီးတွေအနေနဲ့မတွေ့ဘူး။ပြီးတဲ့အခါမှာရခိုင်ကမ်းလွန်ကတော့အခုရွှေဆိုတဲ့ဟာပဲကျွန်တော်တို့ထုတ်နေသေးတယ်။ဒါပေမဲ့ရွှေဟာကမ်းလွန်ရေတိမ်ပိုင်းမှာတွေ့ပြီးတူးထုတ်တဲ့ဟာပေါ့။အဲ့ အပြင်မှာဗမာပိုင်နဲ့ကမ်းလွန်ရင်းနဲ့အကွက်တွေရှိပါတယ်။အဲ့မှာ seismic search တွေအများကြီးမဟုတ်ပေမဲ့ 2D seismic တွေကညွန်ပြထားတာတော့ရွှေလိုမျိုးအလားလာရှိတဲ့ဟာတွေကရင်းနဲ့ပိုင်မှာပေါ့ deep water block တွေထဲမှာတွေ့နိုင်တယ်လို့ယူဆတယ်။အဲ့တော့တစ်ခုပဲပေါ့နော်။ deep water ဆိုတဲ့ဟာကိုလှုပ်တဲ့အခါမှာရေအနက်ကပေ2000ကျော်ပေါ့။ဟုတ်ပင်လေရေမျက်နှာပြင်ကနေပြီးတော့အောက်ကပင်လေဒီကျမ်းပြင်ကိုပေ2000ရှိတော့အဲ့ဟာဒီမှာရေနံရှာတာပဲဖြစ်ဖြစ်တွေးလို့ထုတ်လုပ်တာပဲဖြစ်ဖြစ်ကုန်ကြားစိတ်တွေအရမ်းများတယ်အဲ့တော့အခုလက်ရှိတော့ဘယ်သူမှရေနဲ့အကွက်တွေကိုမယူသေးပါဘူးပြီးတော့ MOG ကတော့အဲ့ဒါကိုသူတို့တန်တာခေါ်ဖို့လုပ်နေတယ်ပေါ့နော်ဒီဟုတ်ကဲ့နိုင်ငံရေးအပြောင်းလဲမဖြစ်ခင်တော့အဲ့တော့နောက်တစ်ချိန်မှာတော့ခေါ်မှာပေါ့လေနော်ခေါ်ပြီးတဲ့အခါမှာဆိုရင်နော်အဲ့ခါဒီမှာရှာရင်တွေ့ရှိရွှေလိုအလားတူဟာတွေတွေ့နိုင်တယ်လို့ယူဆပါတယ်ဟု
တ်နောက်ဆုံးကျန်တာဒီကတနင်္လာရီကမ်းရိုးတန်းပေါ့နော်ဒီမွန်ပြည်နယ်နဲ့တနင်္လာရီကမ်းရိုးတန်းအဲ့တခြားမှာရောဆရာ
အဲ့တနင်္လာရီကမ်းရိုးတန်းမှာတော့ကျွန်တော်တို့ဟို Petronas Malaysia Petronas ကနေပြီးတော့เนาะသူတို့ရဲတကုံဆိုပြီးတော့ထုတ်သွားတယ်ပြီးတဲ့အခါမှာဒီဟိုနိုင်ငံရေးအပြောင်းလဲဖြစ်တဲ့အချိန်မှာသူတို့လည်းထုတ်လုပ်မှုကြတဲ့အတွက်သူတို့ကနေပြီးအဲ့ဒါကိုပြန်အပ်ပြီးတော့ပေါ့เนาะသူတို့ကနေပြီးတော့ဟိုစားထွက်သွားတယ်အဲ့ဒါကိုဆိုရင်ကျွန်တော်တို့တခြား local လို့ခေါ်မှာပေါ့ဌာနေဟိုစားဖြစ်တဲ့เนาะ GPM ဆိုတဲ့ဟာပေါ့ကပက်ထရိုလီယမ်မြန်မာဆိုတဲ့ local လူအားတွေကနေလက်လွဲယူပြီးတော့ခရက်ထီတော့ထုတ်လို့ရေးကိုဆက်လုပ်နေတယ်အဲ့တော့အဲ့လိုမျိုးအလားလာရှိတဲ့ဟာတွေရှိသလားဆိုတော့ကျွန်တော်တောင်ဘက်ကိုသွားနေဒီဟိုအကွက်တွေကဟိုရေအနက်တွေကပို့ပြီးတော့နက်သွားတယ်ပေါ့နော်အဲ့ဘက်ဒီမှာလည်းခုနပြောတဲ့ seismic ကို detail တော့မရှာသေးပါဘူးဟို 2D seismic တွေတော့ပြေးတယ်ဒါပေမဲ့တွင်းတူးတာတွေအများကြီးမလောက်ရသေးဘူးပေါ့နော်အဲ့တော့ဟိုလားလာရှိသလားမရှိဘူးလားဆိုတာတော့ရှာဖို့ရေးလုပ်ပေးပြီးမှပဲသိပါဘူ
းဟုတ်ကဲ့ပါဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ရေနံဘူမိဗေဒပညာရှင်ဦးလှမိုင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦးနော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ပြောပြပေးပါမယ်ရှင်ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်ဆဲဝင်တိုက်နေတာနှစ်နှစ်ပြည့်ချိန်မှာပဲဒီရုရှားလူပုဂ္ဂိုလ်နဲ့လုပ်ငန်းအဖွဲ့အစည်းနဲ့စုစုပေါင်း900ကျော်ကိုအမေရိကန်အစိုးရကတန်ခတ်အရေးယူလိုက်ပါတယ်။အဲ့ဒီအထဲမှာဒီရုရှားတိုက်ခိုက်အလက်ဆီနာဗယ်လနီအချင်းထောင်ထဲမှာတေဆုံးခဲ့ရမှုမှာတာဝန်ရှိတဲ့အာဏာပိုင်တွေလည်းပါဝင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနနဲ့ဗဏ္ဍာရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ February 24ရက်နေ့ဖြန်စနေနေ့ကြာရင်လည်းဒီအမေရိကန်ပါဝင်တဲ့ G7 အဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေအွန်လိုင်းပေါ်မှာတွေ့ဆုံပြီးတော့ Ukraine ကိုကူညီထောက်ပံ့ရေးကိစ္စတွေကိုဆွေးနွေးကြဖို့ရှိပါတယ်။ဂျပန်အစိုးရကဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကနေတဆင့်အမေရိကန်ဒေါ်လာ 5.4 သန်းကူညီထောက်ပံ့ပေးနေတယ်လို့ WFP ကပြောကြားပါတယ်။ရိုဟင်ဂျာတွေအတွက်ဒီစားနပ်ရိက္ခာအရေးပေါ်လိုအပ်ချက်မှသုံးစွဲဖို့ဂျပန်နိုင်ငံအနေနဲ့မနှစ်ဂျွန်လကပေးခဲ့တဲ့ဒေါ်လာ 4.4 သန်းအပြင်ဒီနှစ်မှာထပ်တိုးပြီးတော့ WFP ကနေတဆင့် 5.4 သန်းကူညီပေးဖို့ဆုံးဖြတ်လိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဂျပန်သံအမတ်ကြီးကပြောဆိုပါတယ်။ရိုဟင်ဂျာတွေအတွက်နိုင်ငံကပေးနေတဲ့ကူညီတွေတိတိတသားနည်းသွားတဲ့အတွက် Cox's ဘဇားမှာရိုဟင်ဂျာဒုက္ခသည်တွေအတွက်လစဉ်ရိတ်ခါထောက်ပံ့ငွေ $12ကနေဒီမတ်လမှာ $10 အထိ short ချခဲ့ပြီးတော့ဇွန်လမှာတော့$8အထိထပ်မံ short ချပေးခဲ့ပါတယ်။ချက်ခိုင်ပြည်နယ်အတွင်း2019ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာတပ်သားနှစ်ပါးရှိနေပြီးတော့လက်ရှိအခြေအနေမှာလည်းချက်ခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ယာနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထပ်မံထွက်ပြေးဖို့ကြိုးစားနေကြပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့သူတို့ကိုလက်ခံခြင်းမရှိသေးပါဘူးရှင်။ တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ John Dryden ဖြစ်ပါတယ်ကျမကဆုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်
This program has come to you from the